Welcome to the Voice of America in Burmese.
Mingla minakhe ma shin 2019 ခုနှစ်ဩဂုတ်လ8ရက်ကြာတာရင်းနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကျော်စင်သာပါ။နှစ်ပြည့်ခံရတဲ့သူတွေကိုသွားကြည့်ခဲ့တဲ့ Donald Trump ကိုစနထင်းချိုးရေးလူလားသူတွေစနကြခဲ့ကြပါတယ်။အိန္ဒိယသံမကြီးကိုပါကစ္စတန်နိုင်ငံမောင်းထုတ်လိုက်ပါတယ်။စီလီလုံအရေးတော်ပုံ32နှစ်မြောက်အခမ်းအနားကိုဒီကနေ့မဟာဗန်ဒလာပညာမှာကျင်းပမှာဖြစ်ပါတယ်။ဒီလိုနောက်ဆုံးသတင်းတွေကိုဒေါက်တာမျိုးသက်နဲ့ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းတွေပြီးဆက်လက်နားဆင်ရမယ့်သတင်းတွေတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့88မျိုးဆက်တွေရဲ့နိုင်ငံသမိုင်းမှာပါဝင်လှုပ်ရှားမှုတွေရဲ့ရည်ရွယ်ချက်ကပါပါလေ
။88ဒီရဲ့ပါဝင်နိုင်တဲ့အခမ်းအနားဆိုတာတဲ့ပေါ့ဗျာ။ဒီလူထုရဲ့ဒေါ်လာတောင်းတာချက်တွေဘလောက်ကြီးပြီလဲဆိုရစံတဲ့တိုက်တာပုံပေါင်းပါတယ
်။ရှစ်လေးလုံးရေတော်ပုံကိုကိုယ်တိုင်တွေ့ကြုံဖြတ်သန်းခဲ့သူတချို့ရဲ့ရှစ်လေးလုံး32နှစ်ပြည့်အမှတ်တရပြောကြားချက်တွေကိုနားဆင်ကြရမှာပါ။တခါမြမအမျိုးသမီး3ဦးကိုဘိန်းစိမ်းတွေနဲ့အတူထိုင်းမြန်မာနယ်စပ်မှာထိုင်းရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့တာ။အမေရိကန်ရဲ့ပြည်နယ်တစ်ခုမှာတီးခြားပစ်ခတ်မှုတွေအတွင်စုစုပေါင်း32ယောက်သေဆုံးခဲ့ရတဲ့မြို့ရစီသမ္မတ Trump တွားရောက်အားပေးစကားပြောခဲ့တာနဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်မာမှုကြောင့်ကမ္ဘာစည်းဝါးရေးတိုးတက်မှုအားနည်းလာတဲ့နောက်ဆက်တွဲအခြေအနေတွေနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြောဆန်တာနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါမယ်ရှင
်။လွန်ခဲ့တဲ့လေရက်ကစနက်ပစ်ခံရသူတွေတရုတ်ကူးစားနေတဲ့အိုဟိုင်ယိုနဲ့တက်ကဆက်ပြည်နယ်ကဆေးရုံတွေကိုသမ္မတဒေါ်နယ်ထရမ့်ဟာသူစုစည်းတဲ့မလနီယာထရမ့်နဲ့အတူသွားရောက်ခဲ့ပါတယ်။ဒါပေမဲ့ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာတွေဖြစ်ကြတဲ့ဒေတန်မြို့နဲ့အယ်ပါဆိုမြို့ကဝေါ်မတ်စတိုးဆန်မြို့ကိုတော့သူမသွားခဲ့ပါဘူး။ပြစ်ခတ်မှုတွေကြောင့်ဒီနေရာနှစ်ခုလုံးမှာလူပေါင်း32ဦးသေဆုံးခဲ့ရတာပါ။တနတ်ထင်ချုံရေးဥပဒေပြဋ္ဌာန်းဖို့တောင်းဆိုပြီးဒေါ်နယ်ထရမ့်ကိုဆန္ဒပြသူတွေ200လုံးမှရှိနေခဲ့ကြသလိုသူ့ကိုထောက်ခံသူတွေလည်း200လုံးမှထွက်လာခဲ့ကြပါတယ်။တက်ဆက်ပြည်နယ်နေဂျာမြို့အယ်ပါဆိုမှာလွန်ခဲ့တဲ့လရက်ကတနတ်သမားတူရဲ့လက်ချက်နဲ့လူ22ဦးသေဆုံးခဲ့ပြီးနှစ်ဒါဇင်ကျော်ဒဏ်ရာရရှိခဲ့တာပါ။အဲ့ဒီမှာနိုင်ငံရေးသမားတွေကမင်းကွန်းပြောကြားရင်းသမ္မတထရမ့်ကိုဝေဖန်ခဲ့ကြပါတယ်။ပြစ်ခတ်မှုဖြစ်ပွားတဲ့ဒေသနဲ့သက်ဆိုင်တဲ့ Democrat အောက်လွှတ်တော်အမတ် Veronica Escobar ကဆိုရင်ဒေါ်နယ်ထရမ့်ရဲ့အပြောအဆိုတွေဟာလူထုကိုနာကျင်စေတဲ့အတွက်ဆိုပြီးအဲ့ဒီနေရာကိုသမ္မတနဲ့လိုက်ပါဖို့ဖိတ်ခေါ်တာညှင်းဆန်ခဲ့ပါတယ်။ဒီတင်မျိုးပြစ်ခတ်မှုမှာတော့ဒေသကောလိပ်ကျောင်းသားတူကတမိကြောင်မပြည့်တဲ့အချိန်တွင်းမှာ50ချက်ပြစ်ခတ်တဲ့အတွက်သူညမအပါဝင်လူပေါင်း9ဦးအသက်ဆုံးရှုံးပြီး28ဦးဒဏ်ရာရှိသွားခဲ့ပါတယ်။သမ္မတထရမ့်ကသင်တို့ကိုဖျားသခင်ဆောင်ကြည့်နေတယ်။ကျွန်တော်တို့ဟာသင်တို့နဲ့အတူတောက်လျှောက်ရှိနေတယ်ဆိုတာသိစေချင်တယ်လို့လူနာတွေကိုပြောခဲ့ပါတယ်။
American ပြည်ထောင်စုမှာလူပေါင်း32ဦးသေဆုံးခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုဖြစ်ပွားခဲ့တဲ့နောက်မှာ Washington DC မြို့တော်မှာတော့တနက်ကင်ဆာမှုထိန်းချုပ်ရင်းနဲ့ပတ်သက်ပြီးနိုင်ငံရေးအရာရောဥပဒေပိုင်းအရာပါငင်းခုန်ပြောဆိုမှုတွေတိုးလာနေပါတယ်။ဒီပြဿနာအတွက်နိုင်ငံခေါင်းဆောင်တွေကြားမကြာခဏဆွေးနွေးငင်းခုန်မှုတွေရှိခဲ့ပေမဲ့သဘောတူညီချက်ကောင်းကောင်းတော့ဘယ်တော့မှမရခဲ့ကြပါဘူး။ပစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့ Texas ပြည်နဲ့ El Paso နဲ့ Ohio ပြည်နဲ့ Dayton မြို့တွေကဒဏ်ရာရသူတွေရှိကိုသမ္မတဒေါ်နယ်ထရမ့်တွားရောက်ချိန်မှာပဲတနက်ထင်းချုံရေးဆိုင်ရာဆွေးနွေးငင်းခုန်မှုတွေပိုးပြီးတော့တိုးလာခဲ့တာဖြစ်ပါတယ်။ဒီပစ်ဖောက်ခတ်မှုနှစ်ခုဖြစ်ပွားပြီးခဲ့တဲ့နောက်အမေရိကန်နိုင်ငံတွင်ဖြစ်ပွားနေတဲ့လူအစုလိုက်ပစ်ခတ်တပ်ဖြတ်ခံရမှုတွေအတွက်ချက်ချင်းတုံ့ပြန်ကင်တွေရေးကိုဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းသမ္မတထရမ့်ကပြောခဲ့တယ်လို့တနက်ဝယ်ယူမှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေကိုပိုးပြီးတော့တင်းတင်းကြပ်ကြပ်လုပ်သွားမယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့လည်းအဓိကကျတဲ့တနက်ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းဖို့ကိစ္စနဲ့ပတ်သက်ပြီးသမ္မတကဘာမှမပြောတဲ့အတွက်ဒီလိုဖြစ်လာဖို့လှုံ့ဆော်နေသူတွေအတွက်ကတော့စိတ်ပျက်စရာဖြစ်နေတာပါ
။ပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယသံမကြီးကိုပါကစ္စတန်အစိုးရကမောင်းထုတ်လိုက်ပါတယ်။အငင်းဘွားကက်ရှမီးယားဒေသနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးရိုးရင်းပြပြလာနေခြင်းတန်တမာဆက်ဆံရေးကုံသွယ်မှုဆက်ဆံရေးတွေကိုအစင်းဆော့ချခဲ့ပြီးနိုင်ငံပိုင်အတွင်းမှာပဲအိန္ဒိယသံမကြီးကိုပါကစ္စတန်ကအခုလိုမောင်းထုတ်လိုက်တာပါ။အိန္ဒိယနိုင်ငံဆိုင်ရာပါကစ္စတန်သံမအဖြစ်ရွေးချယ်ထားသူကိုလည်းဆီလွတ်တော့မှာမဟုတ်ဘူးလို့အိန္ဒိယအစိုးရကိုအကြောင်းကြားထားပြီးဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားရဲ့ယုံကကြေညာပါတယ်။အစိုးရပိုင်းကြေညာချက်မှာတော့အိန္ဒိယအစိုးရတဖက်သက်နဲ့တရားမဝင်လုပ်ရတွေကြောင့်အိန္ဒိယနဲ့တန်တမာရေးကုံသွယ်ရေးအစင်းဆော့ဖို့ ပါကစ္စတန်နိုင်ငံအရပ်ဖက်စစ်ဖက်ထိတ်တန်းခေါင်းဆောင်တွေပါဝင်တဲ့အမျိုးသားလူမျိုးရေးကောင်စီအရေးပေါ်အစည်းအဝေးကဆုံးဖြတ်ခဲ့ကြောင်းဖော်ပြထားပါတယ်။အိန္ဒိယနဲ့ထိုင်းစီရဲ့နှစ်နိုင်ငံအစည်းအဝေးတွေကိုပြန်လည်သုံးသပ်ပြီးကက်ရှမီးယားကိစ္စကိုလူမျိုးရေးကောင်စီပါဝင်ကုလသမဂ္ဂအထိတင်ပြမှာဖြစ်တယ်လို့လည်းပါကစ္စတန်ကဆိုပါတယ်။ဂျမ္မူးနဲ့ကက်ရှမီးယားနယ်တို့ကို1949ဖွဲ့စည်းပုံအရခွင့်ပြုထားတဲ့နိုင်ငံရေးစီရေးဆက်သွယ်ရေးအမှတ်ပါကိုပိုင်ဥချုပ်ခွင့်ကိုအိန္ဒိယဟိန္ဒူအမျိုးသားရေးဝါဒီအစိုးရကကြာသပတေးနေ့ကပယ်ချလိုက်ကြပါအမေရိကန်နိုင်ငံသားရေးပြောခွင့်ရကတော့ကက်ရှမီးယားပြဿနာကိုအနိကဆုံးကြည့်နေတယ်လို့တင်းလန်နေမှာပြောကြားထားပါတယ
်အမေရိကန်ဆိုတာဌာနကြီးနှစ်ခုအတွက်လွတ်တော်ကနေအတည်ပြုချထားပေးခဲ့တဲ့နိုင်ငံရခြားကုမ္ပဏီကိုဆိုင်းယဒေါ်လာဘီလီယံချီးပြီးရှိတဲ့ရန်ပုံငွေချထားရင်ပတ်သက်ပြီးဒီဌာနတွေပြန်ပြီးတော့တုံ့တက်မှုလုပ်နေခြင်းမှာရက်ဆိုင်ထားဖို့သမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့ကအမိန့်ထုတ်ပြန်လိုက်ပါတယ်။ OBM ခေါ်စီမံခန့်ခွဲရေးနဲ့ဘတ်ဂျက်ငွေဆိုင်ရာရုံးကအမေရိကန်နိုင်ငံခြားရေးဌာနနဲ့ USAID ခေါ်အမေရိကန်အစိုးရရဲ့နိုင်ငံရခြားဖွံ့ဖြိုးရေးဆိုင်ရာ agency တို့အတွက်သူတို့ရဲ့နိုင်ငံရခြားကူညီမှုဆိုင်ရာနဲ့ပတ်သက်ပြီးတော့လှုပ်ပေးဖို့မလိုအပ်တာတွေအတွက်ချထားပြီးတဲ့ရန်ပုံငွေတွေကိုရပ်ဆိုင်းထားဖို့အတွက်အမိန့်ထုတ်ပြန်လိုက်တာပါ။ဒါ့အပြင်တချို့ရွေလှုပ်ဆောင်မှုတွေအတွက်တရားဝင်သက်မှတ်အတိမပြုတ်ပေးသေးတာတွေအတွက်ရန်ပုံငွေချထားရေးတွေကိုပါရပ်ဆိုင်းရမှာဖြစ်ပါတယ်။ရပ်ဆိုင်းထားမဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီး OBM ကသတ်မှတ်ခဲ့တဲ့နယ်ပယ်10ခုရှိပြီးအဲ့ဒီထဲမှာအပြည့်ပြည့်ဆိုင်ရာကျန်းမာရေး၊မွေးရဆေးဝါး၊ငင်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းတွေနဲ့ဖွံ့ဖြိုးရေးဆိုင်ရာအထောက်အကူပေးရေးတွေပါဝင်ပါတယ်ဒီဌာနရစီကိုပြီးခဲ့တဲ့သတင်းပတ်ကောင်ကအမိန့်စာပေးပို့ခဲ့တာဖြစ်ပြီးဒါဟာဒီဌာနတွေအတွက်ချထားပေးရမယ့်ရန်ပုံငွေ2ဘီလီယံကနေ4ဘီလီယံလောက်ထိချထားမပေးဘဲထားနိုင်တော့မှာဖြစ်ပါတယ်2018နဲ့19ဘဏ္ဍာရေးနှစ်တွေအတွက်ချထားပေးတဲ့ရန်ပုံငွေတွေကိုစစ်ဆင်းနေတာဖြစ်ပြီးတော့ဒီရန်ပုံငွေတွေကိုအခုဘတ်ဂျက်ပြီးဆုံးချိန်ဖြစ်တဲ့လာမယ့် September 30ရက်နေ့အထိတော့သုံးဆွဲခွင့်ရှိနေတာဖြစ်ပါတယ်
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အစီအစဉ်မျိုးရော VOA သတင်းတွေကိုသတင်းများနားဆင်ရတာဖြစ်ပါတယ်ဒီကနေ့ကြောက်ရွံ့တဲ့ရှီလေးလုံးလူလူလှူရှာမှု32မြောက်အထိမ်းမှတ်အခမ်းအနားကိုဆစ်ဆက်ဆင်ညစက်ကျောင်းသားကောင်းဆောင်တွေဥဆောင်ပြီးရန်ကုန်မြို့မဟာဗန္ဓုလပန်းချီမှာဒီကနေ့မနက်9နာရီကနေနေ့လယ်12နာရီအထိကျင်းပမှာဖြစ်ပါတယ်။1988အောက်တိုဘာ10ရက်နေ့ကရန်ကုန်မြို့အပါဝင်တနိုင်ငံလုံးကပြည်သူတွေမဆလာတပါတီအာဏာရှင်စနစ်ကိုဆန့်ကျင်ပြီးလမ်းပေါ်ထွက်ဒီမိုကရေစီတောင်းဆိုခဲ့ရတဲ့ဆန္ဒပြပွဲကိုမြန်မာစစ်တပ်ကတနက်နေ့အကြမ်းဖက်ပစ်ခတ်နေနေဖြူခွဲကြတာဖြစ်ပါတယ်88ကျောင်းသားကောင်းဆောင်တွေဖြစ်ကြတဲ့မင်းကိုနိုင်ကိုကိုကြီးတို့ဒီကနေ့မှမင်းကွန်းအဖီဖီပြောကြားကြဖို့ဆင်နေပါတယ်ဒါ့အပြင်ဒီကနေ့ထူးခြားချက်တစ်ခုကတော့နိုင်ငံရေးအနေထားအပေါ်မှာ88မျိုးဆက်ကျောင်းသားတွေရဲ့တူညီတဲ့ဘုံသဘောထားကြီးညာချက်တရက်ကို88ခေါင်းဆောင်တူဖြစ်တဲ့ကိုမြိုင်အေးကဖတ်ကြားမှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ရသအစိုးရလက်ထက်စစ်လက်လုံးအထိမ်းအမှတ်အခမ်းအနားကိုရန်ကုန်မြို့ကအများပြည်သူနဲ့သက်ဆိုင်တဲ့ပန်းကြံလိုနေရာမျိုးမှာပထမဦးဆုံးကျင်းပမှာလည်းဖြစ်ပါတယ်။အဲဒီမှာ88အမှတ်တရပြပွဲတွေနဲ့ကတ်တွန်းဆရာတွေရဲ့သရုပ်ဖော်ပုံတွေလည်းပါဝင်မှာဖြစ်ပါတယ်။ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှာနားဆင်ကြဖို့ရှိပါခင်ဗျာ
။တင်္ဂလာပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်အရှင်ချောက်မြန်မာနိုင်ငံအနှံ့ပြားမှာဒီရက်ပိုင်းတွင်မိုးပြင်းထန်ရွာသွန်းနေတဲ့အတွက်မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့ပဲခူးတိုင်းတွေမှာမြေရဟာဆွေရမှတ်ကိုကျော်လွန်နေပါတယ်။ရေဘေးဒုက္ခတဲ့ဥယေပိုးတိုးလာနေတယ်လို့ရေဘေးဒုက္ခတဲ့စခန်းတွေကိုလည်းတိုးပြီးတော့ဖွင့်နှက်ထားပါတယ်။မွန်ပြည်နယ်ဘီးနင်းမြို့မှာရေဘေးဒုက္ခတဲ့က9000ကျော်ရှိနေပြီးတော့ကယ်ဆယ်ရေးစခန်းက38ခုဖွင့်ထားရတယ်လို့ဆွေငင်မှတ်ထက်ကျော်လွန်နေတဲ့အတွက်ယထာလန်းရေကျော်ပြီးတော့ယထာလန်းတွာလာမှုတွေရပ်ဆိုင်းထားပါတယ်။တိုင်လွင်မြေဟာလဲဆွေရင်အမှတ်ထက်ကိုကျော်လွန်နေတာမို့ကရင်ပြည်နယ်ရဲ့နေရာအတော်များများမှာရေကြီးရေရှမ်းမှုတွေတွေ့နေရပါတယ်။ခရမ်းမြို့နယ်မှာရေဘေးစခန်းကအခုလက်ရှိမှာ12ခုဖွင့်ထားရပြီးတော့ရေဘေးဒုက္ခတွေက800ကျော်ရှိနေတာပါ။အခုလတည်းရေဘေးတင်ပြည်သူတောင်းနဲ့ချီပြီးရှိလာတာဖြစ်ပေမဲ့လူသေဆုံးမှုတော့မရှိသေးပါဘူး။ပြီးခဲ့တဲ့လတုန်းကကချင်ပြည်နယ်နဲ့မကွေးတိုင်းတွေမှာမိုးဆက်မပြတ်ရွာသွန်းပြီးရေကြီးရေရှမ်းမှုကြောင့်လူ3ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။ရှာဖွေကယ်ဆယ်ရေးပိုင်းတွေကိုအသင့်ဖြစ်ထားတယ်လို့တာဝန်ခံအရာရှိတွေကပြောဆိုထားတယ်လို့ရေကြီးရေရှမ်းမှုနဲ့ပတ်သက်ပြီးတော့တတိပိတ်ချက်တွေကိုလည်းမိုးလေဝသနဲ့ဇလဗေဒဦးစီးညွှန်ကြားရေးဌာနကထုတ်ပြန်ပေးနေပါတယ်။
ဟတ်ဖျားဝပြုပွဲမှာပါဝင်ဖို့အတွက်ကမ္ဘာတဝန်းကမွတ်စလင်နှစ်သန်းနီးပါးသူတို့နိုင်ငံကိုရောက်ရှိနေရပြီလို့ဆာဒီအရေဗျနိုင်ငံကတာဝန်ရှိသူတွေကဆိုပါတယ်အဲ့ဒီထဲမှာအမျိုးသားဆယ်သန်းခန့်နဲ့အတူအမျိုးသမီးကိုးသန်းနီးပါးလည်းပါဝင်တယ်လို့ဆာဒီနိုင်ငံကလက်မှတ်ဌာနညွှန်ကြားရေးမှုချုပ်ဘူဂျိုဂျီဆူလေမန်အာဂျေယာကဗိုလ်ဒူနေထုတ်တဲ့နိုင်ငံကြီးများမှာဖော်ပြပါတယ်ဆ ဒီနေ့ကျွန်တော်တို့ဘုရားဖုလုံငန်းကိုသွားရမှာဖြစ်ပါတယ်ဒါဟာဘုရားသခင်ကိုနီးနီးကပ်ကပ်ယုံကြည်စိတ်ဝင်ကြောင်းပြသတာလည်းဖြစ်ပါတယ်
ကျားသာရင်းနှီးနှံခင်ထိတ်တန်းရနေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုဥကြဆောင်တာနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်အခုဒီကနေ့ကြရောက်တဲ့32နှစ်မြောက်ရှစ်လေးလုံးလူလူအရေးတော်ပုံအကြောင်းနဲ့ ဩဂုတ်လ10ရက်နေ့ဟာမြန်မာနိုင်ငံမှာ32နှစ်မြောက်ရှစ်လေးလုံးလူလူလှုပ်ရှားမှုအထိမ်းအမှတ်နေ့ဖြစ်ပါတယ်။စစ်အာဏာရှင်စနစ်ကိုစတင်တဲ့အနေနဲ့တိုင်းနိုင်ငံလုံးစံတာပြခဲ့ကြတဲ့လူလူလှုပ်ရှားမှုဟာနိုင်ငံမှာဒီမိုကရေစီရရှိရေးအတွက်တွန်းအားပေးလိုက်တဲ့အချက်ဖြစ်တယ်လို့ရှစ်လေးလုံးမျိုးဆက်ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။1987ခုနှစ်ဩဂုတ်လကစတင်ခဲ့တဲ့ရှစ်လေးလုံးလှုပ်ရှားမှုအတွင်းစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုကိုရင်ဆိုင်ခဲ့ရတဲ့ 88
မျိုးဆက်တွေရဲ့မိမရတဲ့အတွေ့အကြုံတချို့ကိုမှတ်အင်ဂျင်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။စစ်တပ်ဆိုတာပြည်မှောင်ပြီတယ်။ဘောဘောထောင်မီ၆ခါမှာပါဘူး။အဲ့တော့နောင်ကိုစုစုကူလုံးမယ်ဆိုရင်တော့တပ်ကူသုံးလို့ရှိရင်တော့အဲ့ဒါဆူရက်လူတွေမသက်တာဘူးတော့မှတ်ပြီတော့လို့ကျွန်တော်ဒီကနေပြောပါ
အခုကြားခဲ့ရတာကတော့မဆလတပါတီအာနာရှင်အစိုးရကိုဥဆောင်ခဲ့တဲ့ဗိုလ်ချုပ်နေဝင်က1988ခုနှစ်ဩဂုတ်လမတိုင်ခင်မှာလူတုဆန္ဒပြပွဲတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းမှဖြစ်တယ်လို့ချင်းချောက်ပြောဆိုခဲ့တဲ့သမိုင်းဝင်မိန်ကွန်းမှာဒါပေမဲ့လည်းနောက်ဆုံးမှာဗိုလ်ချုပ်နေဝင်ယာဒုကနေနှုတ်ထွက်ခဲ့ရတဲ့အထိမြန်မာလူတုရဲ့ဆန္ဒပြပွဲတွေဟာနိုင်ငံအနှံ့ပေါ်ပေါက
Dilo Luru Sanapia Bwari Matangi, Tangoya Shisha Shikuni, Meshlama Satingeri, Dagdu Jaunari, Sanapia Bwari Zadai Tikhebari, Edima Gurai Bawingedi, Shilelo Lutu Loshamu Male, Bagere, Shisha Shim Music, Jauna Gauza, Uchite Gumia Iga, Sitaka, Pime Pidurigu, Tanane, Tikhekere, Ningwe, Tugurai Jungwekea Bungu, Kulu Piabari,
Kenya, Mirkama, Pipe, Jano Boama, Nanga Ida, Chizu, Pipu, Wembuji. ไอ้ทุ่งเพชรเดียวจนไอ้เคยนี่จนเราไม่ได้นั่งมุ่งมั่นละนั่งเฮียมาลงวันที่เราจะไปเวียนมุ่งเชิดจ้องผ่านละกูยังนี่ละไอ้กูยังนี่มาจนเราลุ้นน้ำมาชีเดียวจนเราอยากกอดเทียมาชีเดียวแต่ยานี่มันเนี่ยเส้นงาลันมาเนี่ยนั่นจะลิทิมามาเลยจ้ะพอไอ้เดียวก็สีตัวเวรเลยค่ะมาอุ้ยยานี่พามามาเส้นเนี่ยพออยู่ก็นั่นเนี่ยจีบรีบอย่างไอ้ที่ก็ไอ้จานเนี่ยเปลี่ยนเลยค่ะมาเขาเจอเรื่องมันเยอะจ้าส่งเงินเข้าไปเลย
ไอ้ไฟเนี่ยจะส่งบ่งบ่งเนียนดีหรอจนเอาเขาเช่าในเงี้ยได้ปากเลยจนเอาบัวได้เช่าลงเขาจะแต่งจ่ายดีบุในเงี้ยที่ตมาเดียวเช็ดสิบุไอ้ที่อาจารย์จันโอ้ที่ก็ตัวบุไปเลยจ้าลูกจันโอ้อ่ะลูกเวจันโอ้แต่ก็จะมาจันโอ้เป็นรูมาเลยมีมาบ่บ่บุไอ้เรื่องนี้เป็นสิ่งที่ว่าที่เราลูกรู้สนาปยาบุเอริกูอาจารย์เพ็ญผิวคุ้ยกันเลยที่ยังกันนี่เป็นรูติงเงี้ยสายยาเลยใช่ไหม
อ๋อที่เชื่อเด็กคนนั้นรู้ว่าพยาย ကျွန်တော်ရှာမုန်းကြီးကတော့မှုများကျွန်တော်ခင်မာဒီကတိဒါတော့၆ပါလာပါလေဒါပြီးစမိကကျွန်တော်တို့ချက်စီလိုက်တယ်ဗျာအားလုံးကျွန်တော်တို့မျိုးကတိအကုန်လုံးပဲပညာရေးကျမ်းမာရေးလူမှုရေးစီးပွားရေးအကုန်လုံးချိုးနေချလိုက်တယ်ဒါတွေကတော့ကျွန်တော်တို့ရေခံလာမဟုတ်ဘူးလူပြည်လူကျဲလုံးခံစားရတဲ့အပေါ်မှာပြည်လူပြည်ပေါက်ွဲမှုရတော့နိုင်ငံရဲ့အဲ့အကြောင်းကြီးတစ်ခုဖြစ်သွားတယ်ဒါဒီပင်လေချက်လေးလုံ
မခံမရနိုင်ဖြစ်ခဲ့ကြတဲ့ကျောင်းသားတွေဟာမြန်မာပြည်နယ်စပ်အနှံထွက်ပြီးတောက်ခုခဲ့ကြပါတယ်။
အဲ့ဒီမှာကျောင်းသားတက်မတော် ABSDF ကိုထူထောင်ခဲ့သူတဦးဖြစ်တဲ့ဒေါက်တာနိုင်အောင်ကရှစ်လေးလုံးလှုပ်ရှားမှုမှာသူကြုံတွေ့ခဲ့ရပုံကိုအခုလိုပြောပြပါတယ်။
ဒီလူလူနည်းနဲ့ငြင်းငြင်းဆိုတာတောင်းဆိုပြီးတော့လူကျင်တဲ့လူလာမှုတွေကိုပြောနေတဲ့အခြေအနေမှာပဲဆစ်အာနာတင်းလိုက်တဲ့အတွက်ကြောင့်မလို့ကောနောက်ပြီးတော့ဒီဆစ်အာနာမတင်းခင်မှာပဲ
ဒီအာရမဖြူခွဲတာတေကျရာပစ္စည်းတွေရှိလာတဲ့အပေါ်မှာဆရာနာတင်လိုက်တဲ့အခါကျတော့ပို့ပြီးတော့ဒီမခံကျင်စိတ်နဲ့နော်လူငယ်ပြီးပြီးစွန်စားနိုင်တဲ့သူတွေပြီးပြီးငါတို့တော့လက်နက်ကန်ကြံတော်လာမရမယ်ဒါမှပဲပြရားပေးနိုင်မယ်မဟုတ်မခံစိတ်နဲ့ပဲ
တော့ကိုပြောလက်နက်ကန်တော်လာရေလောက်ကြတော့အခုဆိုရင်ဒီနှစ်ပေါင်း37နှစ်ကြာခဲ့ပြီဆိုတော့လက်ရှိ86မျိုးဆက်တွေအခမ်းကဏ္ဍကိုဘယ်လိုသုံးသပ်လဲရှင်တကယ်တော့တွက်ကြည့်တဲ့အခါကျတော့အခု86မျိုးဆက်လို့ပြောမယ်ဒီ1986လောက်ရှားမှုတွေကနေစပြီးပါလာတဲ့ကောင်းဆောင်မှုတည်တည်ကနေရာကွဲပြားတာတွေမဟုတ်ဘဲနဲ့အချိန်ကာလကွဲပြားမှုတွေအောက်မှာ ဒီအတွေးခေါ်တဲ့ယတိချက်တွေကွဲပြားမှုအောက်မှာတကယ်တမ်းပြောရင်ရှစ်ဆက်ရှစ်ဆိုတဲ့မျိုးဆက်ကဥဆောင်မှုကတနေ့ရှေ့အနာကအတွက်ကိုအပြောင်းလဲဖြစ်စေနိုင်မဲ့အခြားဥဆောင်မှုပုံစံမျိုးနေနဲ့စုစုစည်စည်ခေါင်းထောင်မလာသေးတာမပေါ်ထွက်လာသေးတာတွေ့ရတယ်။ဆိုတော့အဲ့လိုဖြစ်တဲ့အားနဲ့ကြတယ်မှလည်းကျွန်တော်တယောက်ရဲ့အခုအခန်းကဏ္ဍလည်းပါရင်ပါမှာပေါ့နော်။အဲဒီတော့ တချို့လဲသူနိုင်တဲ့လောက်လုပ်နေတာရှိရပါတော့ဆိုတော့ပြောချင်တာကတော့အနာဂတ်အတွက်အပြောင်းလဲတွေကိုဒီမာဒီဝါကြကြစဉ်းစားပြီးတော့မှကိုယ်တိုင်ပါဝင်တက်တက်ကြကြဥဆောင်ပေးဖို့နဲ့မျိုးဆက်တစ်တွေကိုမခွဲခြားမဆက်ဆံပေးနဲ့ပြောင်းလဲမှုလှုပ်ရှားမှုတရားကိုဥဆောင်ဖော်ထုတ်ပေးနိုင်မဲ့အနာဂတ်ကိုအတွက်ကိုပြင်ဆင်နိုင်မဲ့
တကြွရတဲ့ကောင်းဆောင်မှုတရက်ကိုလှုပ်ဖို့တာဝန်ရှိရလို့ထင်ပါတယ်။ဒီကနေ့ကြားရောက်တဲ့ရှင်လေးလုံးလှုပ်ထုလှုပ်ရှားမှုသုံးဆယ်တနှစ်မြောက်ထိမ့်မဲ့ခန်းနာကိုရှစ်ဆယ်ရှစ်ခုနှစ်ဩဂုတ်လကလူထုဆန္ဒပြပွဲတွေကိုစစ်တပ်ကတနက်နဲ့ရရက်ဆက်ဆက်ပစ်ခတ်ဖြိုခွဲခဲ့တဲ့အတွက်လူပေါင်းရာနဲ့ချီတေဆုံးခဲ့တဲ့နေရာလေးဖြစ်ပါတယ်။
မိုင်းကျင်းနာပြပြသွားတာပါရှင်။ထိုင်းမြန်မာနယ်စပ်မဲဆိုင်နယ်ခြားစစ်ဆေးရေးဂိတ်မှာမြန်မာမျိုးသမီး၃ဦးကိုနယ်စပ်အကောက်ခွန်အရာရှိတွေနဲ့ထိုင်းရဲတပ်ဖွဲ့တွေကအောက်ခေါလ6ရက်နေ့ကဖမ်းဆီးလိုက်ပါတယ်။ဒီအမျိုးသမီးတွေနဲ့အတူဘိန်းစိ25ကီလိုဖမ်းဆီးရမိခဲ့တဲ့ကြောင်းထိုင်းအခြေစိုက်ဖီယိုရီသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။ထိုင်းမြန်မာနယ်စပ်မဲဆိ
ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဩဂုတ်လ6ရက်နေ့ကမြန်မာနိုင်ငံတာချီလိတ်မြို့ကနေထိုင်းနိုင်ငံမဲဆိုင်မြို့ကိုဝင်ရောက်လာတဲ့အမျိုးသမီး3ဦးနဲ့ဘေးတွက်ဆိုင်ကစည်းပေါ်မှာတင်လာတဲ့ကုန်ပစ္စည်းမျိုးစုံကိုအကောက်ခွန်အရာရှိတွေကအသေးစိတ်ရှာဖွေစစ်ဆေးမှုတွေပြုလုပ်ခဲ့ပြီး X-ray ဆက်တင်နဲ့ပါစစ်ဆေးခဲ့ရတာကနေဘိန်းစိမ့်တုပ်တွေတယ်လာတာကိုတွေ့ရှိသွားခဲ့တာဖြစ်ပါတယ်။မဲဆိုင်အကောက်ခွန်ကအကြီးတန်းအရာရှိတဦးကတော့ငွေစည်းဝါးတွေဖမ်းမိတာနဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ
်။ဆုံးတဲ့ကံလမ်းကြတဲ့ချိန်ဟောက်ပိုင်းနဲ့ဆိုရင်သူပြည်ပြည်နိုင်ของประเทศကဘူးပေါင်းပုံစံအဲ့ဒီ
မဲဆိုင်မြို့ဟာနေဆက်မြို့ဖြစ်တဲ့အတွက်မူရစ်စည်းဝါးတွေဟာနီလန်ပေါင်းစုံနဲ့ဝင်ရောက်လာနေတာဖြစ်ပါတယ်။မူရစ်စည်းဝါးတွေဟာပုံစံမျိုးစုံနဲ့လည်းဝင်ရောက်လာနေပါတယ်။အဲဒါကြောင့်ကျွန်တော်တို့အနေနဲ့နေဆက်ဂိတ်တွေမှာရှာဖွေရေးလုပ်တဲ့အခါမှာခင်မီ X-ray ဆက်တွေကိုတုံးပြီးလုံဆောင်နေပါတယ်ဆိုပြီးပြောဆိုသွားပါတယ်။အစားအသောက်အထုပ်တွေကြားမှာဖွက်ယူလာခဲ့တဲ့ဘိန်းစိမ့်အထုပ်18ထုပ်တည်ဆောင်လာတဲ့မြန်မာနိုင်ငံသူအမျိုးသမီး3ဦးဟာအသက်40အရွယ်နန်းဖြစ်အသက်30အရွယ်နန်းလူနဲ့အသက်31နှစ်အရွယ်နန်းအေးလက်တို့ဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။အမျိုးသမီးတွေရဲ့ဝန်ခံချက်အရဒီဘိန်းစိမ့်တွေကိုတာချီလိတ်မြို့ကအခါတိုင်းရင်းသားတဦးထံကနေတထုပ်ကိုဘတ်ငွေ11,000နဲ့ဝယ်ခဲ့တာလို့လည်းထွက်ဆိုခဲ့ကြပါတယ်။ဩဂုတ်လ6ရက်နေ့ကလည်းစမုတ်စခွန်ခရိုင်အတွင်းကမြန်မာလူ့သမားများအများဆုံးနေထိုင်နေတဲ့အခန်း3ခန်းမှာထိုင်းနိုင်ငံကမူရစ်စေဝါဖြစ်သတ်မှတ်ပိတ်ပင်ထားတဲ့မြန်မာပြည်အခေါ်ဒိန်းစာရွက်လို့ခေါ်တဲ့ဘိုင်းကထွတ်ရွက်တွေကိုပြုတ်ပြီးတောက်သုံးနေကြတဲ့မြန်မာနိုင်ငံသား15ဦးနဲ့ထိုင်း6ဦးကိုဖမ်းဆီးခဲ့ပါတယ်။ဒီစေဝါတွေကိုတုံးဆွဲသူတွေအတွက် ပြည်ထောင်စုငွေရန်ကသိမ့်မများပေမဲ့နိုင်ငံသားသားဆိုရင်တော့ပြည်နယ်တန်ပေးတာတွေကိုလုံးဝဖြစ်တယ်လို့လည်းရှေ့ပြောင်းလို့သမားကြီးလှောက်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်ရှင်။မအေးမှာပြောပြသွားတာပါရှင်။
Texas ပြည်နယ်အယ်ပါဆိုမြို့နယ်အိုဟိုင်ယိုပြည်နယ်ဒေတွန်မြို့တွေမှာစနေနေ့တနင်္ဂနွေနေ့ကလူပေါင်း32ယောက်သေဆုံးခဲ့ရပြီးအများပြဒဏ်ရာရရှိခဲ့တဲ့တနက်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့တုံ့ပြန်ချက်တွေအပေါ်မကျေမနပ်ဖြစ်နေကြချိန်မှာပဲဗိုလ်ဓုနေမှာတော့အဲ့ဒီမြို့တွေစီကိုသမ္မတထရမ့်တွားရောက်ပြီးတော့ထိခိုက်ဒဏ်ရာရသူတွေနဲ့သူတ
Texas ပြည်နယ် El Paso မြို့ကိုမတော်ခင် Ohio ပြည်နယ် Dayton မြို့ကိုအရင်တွားခဲ့တာပါ။အဲဒီမှာသမရနဲ့သမရကတော်တို့ဟာ Dayton ကမီယမီတောင်ကြားဆေးုံမှာဒဏ်ရာသူတွေကိုတွားရောက်တွေ့ဆုံခဲ့ကြပါလေ။ Dayton မြို့ကညဘက်လေပတ်သူတွေနဲ့စီကားလေးရှိတဲ့နေရာမှာစနေနေ့တနင်္လာနေ့အစောပိုင်းအချိန်ကဒေတာကောလိကျောင်းသားတူဖြစ်တဲ့ Corner Batch ကတမနစ်တောင်မပြည့်ခင်အချိန်ကလေးမှာတနက်နဲ့41ချက်ပစ်ခတ်ခဲ့တဲ့အတွက်သူ့ညီမအပါဝင်9ဦးသေဆုံးခဲ့ရတယ်လို့လူပေါင်း29ဦးကိုဒဏ်ရာရစေခဲ့တာပါအခုလိုအစုလိုက်သေဆုံးရတဲ့ပစ်ခတ်မှုတွေဟာအမုန်းတရားပေါ်အခြေခံတာဖြစ်ကြောင်းဝေဖန်မှုတွေနဲ့ပတ်သက်ပြီးသူဟာဘယ်အမုန်းပွားမှုကိုမှမလိုလားတယ်လို့ဒါရီအတွက်စိုးရင်ကြောင်းဗုဒ္ဓဘုရားနဲ့ဆော်ပိုင်းဒေတန်ကိုသွားဖို့အင်ဂျီရောကနေထွက်ခွာချိန်မှာသမ္မတထရမ့်ကအခုလိုပြောပါတယ
်။ I am concerned about the rise of any group of hate.
မုန်းပွားတဲ့ဒလူအဖွဲ့အစည်းပေါ်လာတာပဲဖြစ်ဖြစ်ဒါကိုကျွန်တော်စိုးရင်သလိုကြိုက်လဲမကြိုက်ပါဘူး။လူမျိုးကြီးစိုးရေးဝါဒီဖြစ်ဖြစ်ဘယ်ကြီးစိုးရေးဝါဒီပဲဖြစ်ဖြစ်အန်တီပါခေါ်ဖက်စစ်ဆန့်ကျင်တဲ့ဘယ်လက်ဝဲရင်းဝါဒီဖြစ်ဖြစ်အမုန်းပွားတဲ့ဘယ်အဖွဲ့ဖြစ်ဖြစ်ဒါတွေနဲ့ပတ်သက်ပြီးကျွန်တော်သိစိုးရင်ပါတယ်။ဒါကြောင့်တခုခုလုပ်ရမှာပါ
။သမ္မတထရမ့်နဲ့သမ္မတဂရိုရိုဟာဒေတန်ကဆေးုံမှာတနားရီလောက်အားပေးစကားပြောကြခဲ့တာဖြစ်ပြီးဆေးုံအဝင်ဝမှာတော့ဆန္ဒထုတ်ဖော်သူယာနဲ့ချီရှိနေတာပါတနက်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့ဒေတန်မျိုးတွေကအော်ရဂန်ရပ်ကွက်ကိုတော့သမရကမသွားခဲ့ပါဘူးအဲ့ဒီမှာတော့သမရထရမ့်သူတို့မျိုးကိုရောက်ခဲကစုဝေးဆန္ဒပြနေတဲ့နှစ်ဖက်အဖွဲ့တွေကကြွေးကြော်တန်းတွေနဲ့အော်ဟစ်နေကြတာဖြစ်ပါတယ်သမရဟာဒေတန်ကဆေးုံမှာအရေးပေါ်ကူညီကယ်ဆယ်ရေးသမားတွေနဲ့ပါတွေ့ဆုံခဲ့တာဖြစ်ပေမဲ့ဒီတွေ့ဆုံမှုကိုရောသူကိုဆန္ဒပြသူတွေတောင်းဆိုနေတဲ့တနက်ထိန်းချုပ်မှုဆိုင်ရာနဲ့ပတ်သက်ပြီးတော့ပါဘာမှပြောဆိုတာမရှိပါဘူး။ Ohio ပြည်နယ်ဒေတန်မြို့မှာပစ်ခတ်မှုမဖြစ်ပွားခင်73နာရီလောက်က Texas ပြည်နယ် El Paso မြို့က Walmart ဆိုင်ကြီးထဲမှာတနက်သမားလိုတန်ရရှိတဲ့ Patrick Cruises ရဲ့ပစ်ခတ်မှုကြောင့်လူပေါင်း22ဦးသေဆုံးခဲ့ရတယ်လို့နတာဇင်လောက်ဒဏ်ရာရခဲ့တာပါ။ El Paso မြို့ဟာ Mexico နယ်စပ်မှာရှိတဲ့မြို့တစ်မြို့ပါ။တနတ်သမားဟာစပိန်ဘာသာစကားပြောသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ယူဆထားတယ်လို့အခုပြစ်ခတ်မှုဟာအမုန်းကျဲနဲ့ဆက်ဆံနေတဲ့ပြစ်မှုဖြစ်နေတတ်မှတ်ပြီးစုံစမ်းမှုတွေလုပ်နေတယ်လို့ El Paso ရဲဌာနအကြီးအကဲကပြောခဲ့တာပါ။ရွှေ့ပြောင်းလာသူတွေနဲ့ပတ်သက်တဲ့သမရထရမ့်ရဲ့သဘောထားကိုမနှစ်သက်တဲ့ El Paso ဒေသခံတချို့နဲ့ဒေသရင်း Democratic Party ဝင်တွေကတော့သမရအခုလိုလာရောက်တာကိုမကြိုက်ကြပါဘူး။သမရထရမ့်လာရောက်တာကိုဆန္ဒပြကန့်ကွက်သူတဦးကတော့
Today we must come together and say
ဒီနေ့ကျမတို့ဒီကိုလာကြတာကတော့အမုန်းကြချီးတဲ့လူမျိုးရေးခွဲခြားမှုရှိတဲ့တူတန်ဆွဲကြီးမာတဲ့ Donald Trump ကျမတို့စီကိုဒီကနေ့လာတာကန့်ကွက်ဖို့ဖြစ်ပါတယ်လို့ပြောတော့တာ။ဘုဒ္ဓဘုရားရဲ့အစောပိုင်းတုန်းကပဲကျမတို့က American နိုင်ငံအတွက်တရားမဝင်ဝင်ရောက်လာသူတွေရှိနေတာဟာတိတ်ကိုကြောက်စရာကောင်းကြောင်းပြောခဲ့တာပါ။အခုလိုရွှေပြောင်းဝင်ရောက်လာသူတွေကိုဆန့်ကျင်တဲ့သမရရဲ့ပြောဆိုမှုတွေကြောင့်အခုလိုလူတွေတရတဲ့အခြေအနေမျိုးဖြစ်ရတာလို့ဝေဖန်သူတွေပြောဆိုနေတဲ့အပေါ်မှာတော့သမရကဘာမှတုံ့ပြန်တာမရှိသေးပါဘူး။ဒါပေမဲ့ဒီပြစ်ခတ်မှုနှစ်ခုဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံတွင်ဖြစ်ပွားနေတဲ့လူစုလိုက်ပြစ်ခတ်တပ်ဖြတ်ခံရမှုတွေအတွက်ချက်ချင်းတုံ့ပြန်ကင်တွယ်ရေးကိုဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းပြောသလိုတနက်ဝေယူမှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေပိုးပြီးတော့တင်းတင်းကြပ်ကြပ်လုပ်သွားမယ်လို့လည်းသမရကပြောပါတယ်။
Well I'm looking to do background checks
on that way mood တွေနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေတင်းကျပ်ဖို့လုပ်နေပါတယ်ဒီနောက်ကျောင်းရာဇဝင်စစ်ဆေးမှုဟာတိတ်ကိုအရေးကြီးတယ်လို့ထင်ပါတယ်စိတ်အခြေအနေမတည်ငြိမ်တဲ့လူတွေဒါမှမဟုတ်ဒေါသကြီးသူတွေဒါမှမဟုတ်အမုန်းတရားကြီးမားသူတွေလက်ထဲတနက်တွေရောက်မသွားစေချင်ပါဘူးသူတို့ဟာစိတ်မကြောက်မမာသူတွေပါသူတို့လက်ထဲတနက်တွေရောက်မသွားစေဖို့နောက်ကျောင်းစစ်ဆေးမှုတွေလုပ်ရမှာပါ
ဒါပေမဲ့လေအဓိကကျတဲ့တနက်ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းဖို့နဲ့ပတ်သက်ပြီးသမရကဘာမှမပြောတဲ့အတွက်ဒီလိုဖြစ်လာဖို့လှုံ့ဆော်နေသူတွေအတွက်ကတော့စိတ်ပျက်စရာဖြစ်နေတာပါ
ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်မမှုတွေမြင့်တက်လာနေတဲ့အချိန်မှာကြဆင်းလာတဲ့ကမ္ဘာစီးပွားရေးအခြေအနေကိုတုံ့ပြန်ဖို့အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌကဘဏ်အတိုးနှုန်းလျှော့ချခဲ့သလိုအမေရိကန်ကတရုတ်ကိုငွေချေးကစားတဲ့နိုင်ငံစီးရင်တဲ့တရုတ်ဝင်ထည့်သွင်းလိုက်ပါတယ်။အာရှသုံးနိုင်ငံကဗဟိုဘဏ်တွေကလည်းအတွုံနှုံတွေမနေ့ကရုတ်တရက်လျှော့ချပေးခဲ့ပါတယ်။အမေရိကန်တရုတ်ကုန်သွယ်ရေးစစ်ကြောင့်အခုလိုဖြစ်ပေါ်လာတဲ့ကြေရိုက်ခိုက်မှုတွေအကြောင်းအပြည့်စုံကိုတော့ကိုရမင်းထွန်းကတင်ပြပေးပါမယ်ရှင်
။အမေရိကန်နိုင်ငံရဲ့စီးပွားရေးတိုးတက်အကောင့်လာတာကြောင့်ဆိုပြီးမနေ့စက်တင်ဘာလကအမေရိကန်ဗဟိုဘဏ်က2008ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ဘဏ်အတွုံနှုံကိုမြင့်တင်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ်ဇူလိုင်လကုန်ဆုံးချိန်မှာတော့လက်ရှိအတွုံနှုံကို 3.25 ရာခိုင်နှုန်းလျှော့ချမယ်လို့ကြေညာခဲ့ပါတယ်။အတုံးနှုံးလျှော့ချရတဲ့အကြောင်းရင်းကိုအမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌ Jerome Powell ကအခုလိုပြောပါရယ
် We decided today to lower the target for the federal funds rate by a quarter of a percentage point to a range of 2% to 2.25%. The outlook for the US economy remains favorable and this action
လက်ရှိအတုံးနှုံးကို 3.25 လျှော့ချဖို့ဆုံးဖြတ်ပြီးအမေရိကန်နိုင်ငံရဲ့ဘဏ်အတုံးနှုံးကို200ခန့်နှုံးနဲ့2.25 ရာခိုင်နှုန်းအတွင်းရှိစေပါမယ်။အခုဆုံးဖြတ်ချက်ဟာအလားအလာကောင်းမွန်နေစေဖြစ်တဲ့အမေရိကန်စီးပွားရေးကိုအထောက်အကူဖြစ်ဖို့ဖြစ်သလိုကမ္ဘာစီးပွားရေးကြာဆင်းနေမှုနဲ့ကုန်သွယ်ရေးမူဝါဒမရေရာမှုတွေကိုတုံ့ပြန်ဖို့အတွက်ဖြစ်ပါတယ်
။အဲ့ဒီနေ့ကဒီအချက်အပြင်အမေရိကန်နိုင်ငံအနေနဲ့ကမ္ဘာစီးပွားရေးကြာဆင်းမှုတန်ကိုရိုက်ခတ်ခံစားနေရပြီးကုန်သွယ်ရေးတင်မာမှုဟာလည်းအမေရိကန်စီးပွားရေးပေါ်ထိခိုက်မှုရှိနေကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာဗဟိုဘဏ်ဥက္ကဋ္ဌပါဝယ်ကဆက်လက်ပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံကတိုးနှုတ်လျှော့ချကြောင်းကြေညာပြီးဒီပတ်အတွင်းမှာပဲတရုတ်နိုင်ငံသုံးရွံငွေကျဆင်းလာတာနဲ့အတူအမေရိကန်နိုင်ငံကတရုတ်ကိုငွေကြေးကစားတဲ့နိုင်ငံစီးရင်တဲ့တရားဝင်ထည့်သွင်းလိုက်ပါတယ်။ဒီလိုကြေညာလိုက်တာကြောင့်အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ကုန်သွယ်စစ်ပွဲဟာကုန်ပစ္စည်းနယ်ပယ်ကနေငွေကြေးနယ်ပယ်အထိရောက်ရှိသွားနိုင်တယ်ဆိုပြီးစိုးရိမ်ပူပန်မှုတွေထွက်ပေါ်နေစမှာပဲအာရှနိုင်ငံသုံးနိုင်ငံကဗဟိုဘဏ်တွေကလည်းသူတို့နိုင်ငံရဲ့ဘဏ်အတုံးနှုံးတွေကိုတိတိတတ်တတ်လျှော့ချလိုက်ကြတဲ့အတွက်ကမ္ဘာစီးပွားရေးလောကအတွင်းအတန်အတော်ဖြစ်သွားစေခဲ့ပါတယ်။အိန္ဒိယနိုင်ငံကအခြေခံမှတ်35မှတ်လျှော့ချလိုက်ပြီးအတုံးနှုံး6ရာခိုင်နှုန်းကျော်ရှိရာက5.4 ရာခိုင်နှုန်းအထိလျှော့ချခဲ့သလိုနယူးဇီလန်နိုင်ငံကအခြေခံမှတ်50ကိုလျှော့ချခဲ့ပြီးအတွုံးနှုံးကိုအနည်းဆုံး11ရာခိုင်နှုန်းအထိလျှော့ချခဲ့ပါတယ်။ထိုင်းဘူဘန်ကတော့ American Need to 3.25 ရာခိုင်နှုန်းလျှော့ချခဲ့ပြီးအတွုံးနှုံးကို 1.5 ရာခိုင်နှုန်းသတ်မှတ်လိုက်ပါတယ်။အိန္ဒိယနိုင်ငံဘူဘန်ဥက္ကဋ္ဌကအတွုံးနှုံးတိတိတတ်တတ်လျှော့ချရခြင်းအကြောင်းကိုအခုလိုပြောပြပါတယ်
။ Accordingly the MPC was of the view that the standard 25 basis points might prove to be inadequate.In view of the evolving global and domestic macroeconomic development
India ဘဟုဗန်အဖွဲ့ဝင်တွေအနေနဲ့ပုံမှန်စနှုန်းဖြစ်တဲ့အခြေခံအမှတ်25မှတ်ကိုမလုံလောက်ဘူးလို့ထင်တယ်လို့အခြေခံအမှတ်50ကိုလည်းများလွန်းတယ်လို့ထင်ပါတယ်။ဒါကြောင့်35မှတ်ဆော့ချဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်
။ဒီလိုဘဟုဗန်တွေရဲ့အတွုံနှုံးဆော့ချမှုဟာဒီအာရှ3နိုင်ငံအတွင်းမှာပဲရပ်ဆိုင်သွားမလားဒါမှမဟုတ်တခြားနိုင်ငံတွေကိုပါကူးစက်သွားနိုင်မလားဆိုတာကတော့မသေးချာလာပါဘူး။ဩစတြေးလျနိုင်ငံကလက်ရှိအတွုံနှုံးတိုင်းထားရှိဖို့လွန်ခဲ့တဲ့လအတွင်းကဆုံးဖြတ်ခဲ့ပေမဲ့အခုအခါဩစတြေးလျဒေါ်လာတန်ဖိုးကျဆင်းနေတာကိုတွေ့ရပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကုန်သွယ်ရေးတင်မာမှုရောပါမယ်အလားအလာရှာမတွေ့သေးခင်အချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ဗဟိုဘဏ်အနေနဲ့အတွုံနှုံးကိုတိတက်ဖို့လျှော့ချဖို့မျက်မျက်ဆက်ဆက်လှုပ်ဆောင်တင်ကြောင်း Twitter ကနေပြင်းပြထန်ထန်ဖိအားပေးပြောကြားနေပါတယ်။2008ခုနှစ်ကမ္ဘာစီးပွားရေးကျဆင်းချိန်အမေရိကန်နိုင်ငံ Greek နိုင်ငံနဲ့အိုင်စလန်နိုင်ငံတွေရဲ့ဈေးကွက်တွေမှာအောင်းအောင်းမြင်မြင်နဲ့ရင်းနှီးမြှုပ်နှံမှုနဲ့အယောင်အဝယ်တွေလုံနိုင်ခဲ့လို့လူသိများလာသူ Hedge Fund Manager တူဖြစ်တဲ့ Guy Base ကတော့ American ဘဟိုဘဏ်ဟာအတိုးနှုန်းကို3ရာခိုင်နှုန်းအထိရောက်အောင်တဖြည်းဖြည်းချင်းနဲ့လျှော့ချပြီးဂျပန်ဘဟိုဘဏ်ရဲ့နီလန်းကိုကျဉ်းသုံးလာဖို့ရှိကြောင်း Hawking ထုတ်တာအကြောင်းပါခင်ဗျာ
ကိုရမင်းထွန်းပြောပြသွားတာပါရှင် VOA ရဲ့ကြာသပတေးနေ့မနေ့ကင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ2440 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bambis News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောင်းနှုတ်ချက် American Indian အုံအင်္ဂလိပ်သင်ကန်းစာဥကျော်ဇန်တာရဲ့မြန်မာအရေးဆွေးနွေးခန်းနဲ့အတူသူယုံကြည်ရမှာနားဆင်ရမှာကတော့
နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်နောက်တစ်ခုအရင်ကတော့ဘဝတိုးထွက်ဖို့ဆိုလို့ရှိရင်ယန္တိ
ကျောင်းဝင်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်ဥကျော်စံတာနဲ့အတူကောက်နှုတ်စူးစီးတင်ပြပေးပါရစေရှင်မြန်မာစစ်ဖက်ရဲ့ဗန္ဒာရေးပိုင်းကိုအထင်နာအောင်ကဘာကတိုက်ခိုက်တင်ဆိုတဲ့ခေါင်းစဉ်နဲ့ Washington Post ကသတင်းဆောင်ပါတစ်ပုဒ်ကိုပြောပြချင်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာမှာမြန်မာစစ်တပ်ကိုအထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဝေးလံခေါင်ဖျားကလူနည်းစုတိုင်းရင်းသားတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေအကြောင်းအတိအကျဖော်ပြထားပါတယ်ဆိုပြီးသတင်းဆောင်ပါကိုအစချီပါတယ်။ရိုဟင်ဂျာတွေကိုဆန့်ကျင်တဲ့စစ်တပ်ရဲ့စီယုံလှုံ့ဆော်မှုတွေဟာစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုဖော်ပြရမှာအထင်ရှားဆုံးသာရကဖြစ်ပေမဲ့ကချင်နဲ့တခြားတိုင်းရင်းသားဒေသတွေမှာလည်းလူခွင့်ရေးချိုးဖောက်မှုတွေအစိမ့်မြင့်နေတာဟာ2016ခုနှစ်ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ပါတီအာဏာရလာချိန်ကလေးကဖြစ်ပါတယ်လို့လည်းရေးထားပါတယ်ရိုဟင်ဂျာတွေပေါ်အကြမ်းဖက်နှိပ်ကွပ်တဲ့ဒေသမှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့လည်းမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေပြီးအဲ့ဒီဒေတာကိုအင်တာနက်ဖြတ်လိုက်တာကြောင့်နိုင်ငံတကာကဝိုင်းပြီးပြစ်တင်ရှုတ်ချတာကိုလည်းခံရတဲ့အတွက်တနိုင်ငံလုံးငြိမ်းချမ်းရေးရဖို့ဆွေးနွေးပွဲတွေကတော့အလံဝင်းနေသေးပါပဲလို့လည်းဖော်ပြထားပါတယ်2015ရွေးကောက်ပွဲကာလမှာတိုင်းသူပြည်သားတွေဟာနှစ်ရှည်လာမြအတိုက်ခံခေါင်းဆောင်ဖြစ်လာခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီကိုမဲအပြတ်အသတ်နဲ့ရွေးကောက်တင်မြှောက်ခဲ့ကြတာဟာအယက်သားအုပ်ချုပ်ရေးကိုပြောင်းလဲသွားနိုင်စေဖို့ဖြစ်ပါတယ်တဲ့ဒါပေမဲ့အဲ့ဒီအစား NLD ခေါင်းဆောင်တွေဟာတနိုင်ငံလုံးငြိမ်းချမ်းရေးသဘောတူညီချက်ရမလားဆိုတဲ့မျှော်လင့်ချက်နဲ့စစ်တပ်ကိုအလျှော့ပေးဖို့ကြိုးစားခဲ့ပေမဲ့ဒီအခွင့်အရေးနဲ့လွဲချော်ခဲ့ကြောင်းလည်းရေးထားပါတယ်အစီရင်ခံစာထဲမှာတော့ပြည်တွင်းစီးပွားရေးလုပ်ငန်းပေါင်း140ကျော်ဟာစစ်ခေါင်းဆောင်တွေပိုင်တာဒါမှမဟုတ်စစ်ဖက်နဲ့ဆက်နွယ်နေသူတွေနှိစက်သူတွေကပိုင်တဲ့လုပ်ငန်းကြီးတွေဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။အဲ့ဒီကုမ္ပဏီကြီးတွေရဲ့ကုမ္ပဏီခွဲ26ခုဟာကြောက်စိမ့်နဲ့ဗရမျာတွင်လုပ်ငန်းလိုင်စင်တွေကင်ဆောင်ထားကြကြောင်းနဲ့ကြောက်မြတ်လုပ်ငန်းမှာစစ်တပ်ရဲ့အခန်းကဏ္ဍဆက်လက်ကြီးစိုးနေစေဖြစ်ကြောင်းကိုလည်းဖော်ပြပါတယ်။ဒါအပြင်စစ်တပ်နဲ့ဆက်နွယ်နေတဲ့ကမ္ဘာတစ်လွှားကနိုင်ငံခြားကုမ္ပဏီကြီးပေါင်း59ခုကိုလည်းကုလစုံစမ်းစစ်ဆေးရေးကော်မရှင်ကဖော်ထုတ်ခဲ့တာမှာတရုတ်၊တောင်ကိုရီးယား၊ဂျပန်နဲ့စင်ကာပူနိုင်ငံတွေကကုမ္ပဏီတွေအများဆုံးဖြစ်တဲ့အကြောင်းဖော်ပြပါတယ်။တရုတ်၊ရုရှားနဲ့အစ္စရေးအပါအဝင်နိုင်ငံကြီး9ခုကကုမ္ပဏီကြီး14ခုတို့ကလည်းမြန်မာအစိုးရကို2016ခုနှစ်ကတည်းကလက်နက်တွေရောင်းချခဲ့တဲ့အကြောင်းနဲ့အဲ့ဒီလက်နက်တွေကိုအသုံးချပြီးမြန်မာစစ်တပ်ဟာကိုယ်တိုင်ရင်သားအယက်သားတွေအပေါ်မှာစစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကျူးလွန်နိုင်တဲ့စွမ်းရည်တွေကိုရနေကြတယ်လို့လဲဆိုပါတယ်။ဒါကြောင့်စုံစမ်းစစ်ဆေးမှုတွေကမြန်မာစစ်တပ်ခေါင်းဆောင်ပိုင်းနဲ့စစ်တပ်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနောက်လက်နက်အယောင်းဝယ်ကြဲကြဲပြန့်ပြန့်လုပ်နေတဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးပိတ်ဆို့အရေးယူတဲ့အကြောင်းမှတ်ချက်ပေးထားပါတယ်။စစ်တပ်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုအသေးစိတ်ဖော်ပြခြင်းအပြင်ဘယ်သူတွေကိုပြစ်မှတ်ထားပိတ်ဆို့အရေးယူရမယ်ဆိုတာသိသာလာစေပြီးကြီးကြီးမားမားထိခိုက်ဆုံးရှုံးမှုကိုလျှော့ချနိုင်တဲ့အကြောင်းရေးသားထားတဲ့ဆောင်းပါးကို Washington Post သတင်းစာမှာဆောင်းပါးရှင် Paul Donowitz ကရေးသားထားပါတယ်။ Paul Donowitz ဟာနိုင်ငံတကာအကျင့်ပြတ်ခြားစားမှုလူ့ခွင့်ရေးချိုးဖောက်မှုတွေစတင်ရေးတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးမြန်မာနိုင်ငံဆိုင်ရာစော်ဩရေးမှုတစ်ယောက်ဖြစ်ပါတယ်ရှင်
။မြန်မာအပေါ်ဩဇာလွှမ်းမိုးနိုင်အောင်အနာယပါတီကိုအချိုးသက်ခြင်းဆိုတဲ့ကောင်းစဉ်နဲ့ South China Morning Post Online မှာဖော်ပြထားတဲ့ Reuters သတင်းဌာနရဲ့ဆောင်းပါးကိုဖတ်ရပါမယ်။မြန်မာတို့ကတရုတ်အပေါ်ရာဇဝင်နဲ့ချီပြီးအယုံကြည်ကင်းမဲ့လာတဲ့ကိစ္စနဲ့ တရုတ်ကျွေးလေဘင်းနမကိစ္စဆွေမှုတွေကိုကြော်လွှမ်းနိုင်ဖို့အတွက်ဒေါက်တာဆော့ပါဝါလို့ခေါ်တဲ့သင်ွေးနူညံတဲ့အင်အားကိုစုံတယ်လို့ဆိုင်ရပါတယ်မြန်မာနိုင်ငံမှာတပါတီအာဏာရှင်အုပ်ချုပ်ရေးကိုဆန့်ကျင်အောင်ကြပြီးစေအုပ်ချုပ်ရေးလက်အောက်မှာနှစ်ပေါင်းများစွာထောင်ကျခံခဲ့ရရတဲ့ ကောင်းဆန်းစုကျင်တဲ့တရုတ်ကောင်းဆောင်တွေရဲ့အပြန်အလှန်ခီးစဉ်တွေရှိခဲ့တဲ့အပြင်ပါတီဝင်တွေကြားမှာလဲတွန်တင်ငါပို့ဆောင်ရေးပညာရေးစားတဲ့စီမံကိန်းတွေအတွက်အပြန်အလှန်ခီးတွေ့တာတွေလည်းပဲရှိခဲ့ပါတယ်တဲ့အဲလိုအပြန်အလှန်ခီးတွေမှာညစာစာဖို့ရေးခန်းကဏ္ဍတက်ခိနာဈေးဝယ်လိုက်ပို့တာတွေလည်းပဲပါတယ်လို့ရေးထားပါတယ်ဒီလိုအဲ့ဖို့ဂျပန်နုံးတဲ့ခီးစဉ်တွေဟာတရုတ်ကမ္ဘ ာနိုင်ငံပါဝင်လက်ခံဖို့တွန်းပို့တဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်တယ်လို့ရည်ထားပါတယ်။တရုတ်ပြည်ကိုဇယိတ်ငင်းဖိကြားခံရလို့ပြောရောက်ခဲ့တဲ့ NLD ပါတီဝင်နဲ့ NLD လွှတ်တော်အမှတ်20ကျော်လောက်ထဲကတရုတ်ကဆိုရင်အရင်ကတော့အစိုးရချင်းချင်းဆက်ဆံရေးတာရှိခဲ့ပြီးတရုတ်တွေဟာမြန်မာစစ်ဘုံကျုပ်တွေနဲ့စီးပွားရေးလုပ်ခဲ့တာပဲရှိပါတယ်။မြန်မာလူထုဘက်ကလည်းတရုတ်တို့အပေါ်ခံစားချက်သိမ့်မကောင်းခဲ့ဘူးလို့ပြောပါတယ်တဲ့။အခုလိုပါတီဝင်တွေလွှတ်တော်အမတ်တွေကိုဖိတ်ခေါ်တာဟာရခိုင်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကနှိပ်ကွပ်ခဲ့တဲ့2019နောက်ပိုင်းမြန်မာနိုင်ငံကိုအနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ဖိအားပေးလာခြင်းကဆက်တင်လာတယ်လို့လည်းဆိုပါတယ်။တရုတ်တို့ဟာဒီအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂမှလည်းပဲမြန်မာနိုင်ငံဘက်ကကောက်ွယ်ပေးခဲ့ပါတယ်တဲ့။တရုတ်တို့ဟာသူတို့အရင်နဲ့မတူတော်ဘူးဆိုတာကျွန်တော်တို့ကိုခေါ်ယူပြသတာပဲလို့ NLD ပါတီအကြီးအကဲသူကပြောပါတယ်တဲ့။တချို့ကဆိုရင်တရုတ်ပြည်ရဲ့တပါတီစနစ်အောက်မှာဖွံ့ဖြိုးရေးစီမံကိန်းတွေဘယ်လိုအကောင့်တွေဖော်နိုင်လဲဆိုတာကိုတောင်အထင်ကြီးဖြစ်လာကြတယ်လို့လည်းရေးထားပါတယ်။ဒါပေမဲ့လည်းသူတို့ပါတီဝင်တွေဟာဒီခီးစဉ်ကြောင့်မတော်မတရားဩဇာလွှမ်းမိုးမှုကိုတော့လက်ခံမှာမဟုတ်ဘူးလို့ NLD ခေါင်းဆောင်ပိုင်းကပြောကြောင်းရေးသားထားပါတယ်ခင်ဗျာ
။တမတော်ကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုပ်ကန်နေတဲ့ပေါ်ဒီရီတော်ရရှင်ပြီဘယ်လိုသဘောထားရှိကြပါသလဲ။တမတော်ပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ရွယ်ချက်ကတမတော်ရဲ့တက်တာချောင်ကြီးရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့တမတော်ဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလား။တမတော်ကကိုယ်ပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမယ့်စနေနေ့တိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေနေ့မှပို့ထားပေးပါကိုယ်ဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က0239233999လေး email လိပ်စာက burmese@voenews.com facebook က voe burmese news ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
VOA ရဲ့ခြားသာရေးနှင့်မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုဆက်လက်နားဆင်လည်လာကြရမယ့် American Style Indian 3 English သင်ကားစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးမှာပါရှင
်။ဒီနေ့ပြင်ပြမယ့် Idiom အသုံးကတော့
Break the ice.
ဖြစ်ပါလေစာလုံးပေါင်းက B R E A K break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါလေ T H E the I C E ice the ice ကရေခဲလို့အဓိပ္ပာယ်ကတော့စကွိုက်ခွန်ရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့ဒီနေ့တော့ရေခဲတုံးကြီးပျော်သွားရလေအောင်လုပ်တာဆိုရင်လည်းမှားမယ်မဖြစ်ပါဘူး idiom ဆိုတဲ့ device အဓိပ္ပာယ်ကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက်ဣတိအစ်စ်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာဖြစ်ပါလေအဲ့ဒီလိုဖြစ်လာအောင်လေအများအဖြစ်ကတော့စတွေ့ကြရင်ကြောင်ဝန်းကဖြစ်နေရကရီစရာမောစရာပြောပြီးခင်မင်မှုရှိလာအောင်ပြုလုပ်လို့ရှိကြပါလေအလားတူပါပဲအခမ်းအနားတစ်ခုမှာမိကုန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကုတ်ပရိသတ်နဲ့ရင်းနှီးမှုရလေအောင်အရှွမ်းဖောက်ပြောဖို့မိကုန်းကိုအပြောလေးချင်းပေးသူတွေကအကြံပေးလို့ရှိကြပါလေ ဒီလိုလှုပ်ရှားဖြင့်ကိုပရိသတ်ကမိသားထိုင်းသားရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါတယ်။ကျမတို့မြန်မာမှာအနိစ္စဆုံးအတုံးကတော့အလပါတလပါပြောတာမျိုးပေါ့ရှင်။ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို idiom အတုံးရ break the ice ရေလို့ညွှန်းတုံးပါတယ်။နာနောင်းတစ်ဖြစ်ကတော့ ice breaker ရေလို့ခေါ်ပါတယ်။ Break the ice နဲ့ပတ်သက်ပြီး George Grubby ရဲ့ဥမာကတော့
Tom was very nervous as he stood in front of the crowd to give his speech. So he broke the ice with a joke and had the audience laughing.
Tom nga megun pyo bu lu ji shi yat de kha ma tait ko sait pu ni da. Da ba mai tu ga prita ne yin ni aw yi sia sa pyo lai do prita le tabo ja yin ni ja de li lu di be ya ba de.
Tom was very nervous as he stood in front of the crowd to give his speech. So he broke the ice with a joke and had the audience laughing. Break the ice.
အမေရိကန်စတိုင်အီဒီယံသုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းကထုတ်လင်းပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကိုအင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်နဲ့ VOA
အင်တာနက်ပြည်သူနိုင်ငံပေါ်ဆောင်ရေးအတွက်သမိုင်းဖြစ်ရပ်တွေကိုထိန်ချက်မှားပဲအဲ့ဒီထဲကအမှားတွေကိုပြန်ပြစ်နိုင်မဲ့စနစ်တရလိုအပ်တယ်တိုင်းရင်းသားတို့ရဲ့အမျိုးသားစိတ်ဓာတ်ကိုတင်တိမ်မွေ့မွေ့ဂိုင်တွယ်ပြီးဒီပြည်သူနာတွေကိုအောင်းအောင်းမြင်မြင်ကြော်လွှားခဲ့တဲ့နိုင်ငံတွေရဲ့နမူနာကိုယူအတူယူတင်တယ်လို့အမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်ဂုဏ်သုဆောင်
င်းပါခင်ဗျာအခုရခိုင်ပြည်နယ်ဘက်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကိစ္စဟာလူတော်တော်များများစိုးရိမ်မကင်းဘူးဆိုတာကြဲကြဲလုံးလုံးကြားနေရပါတယ်တခြားတိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ဖြစ်တာတဲ့ပို့ပြီးတော့စိုးရိမ်တကြီးပြောလာကြတာကြားရပါတယ်ဆရာကြီးရောအဲ့လိုစိုးရိမ်ကြဖြစ်တယ်လို့ထင်ပါသလား
Let me begin by going back further and mentioning the issue of New Zealand.
နေနေနောက်ကြောင်းပြန်ပြီးတော့ပြောပြစီနယူးဇီလန်မှာပြတ်တက်တာတွေဟာစစ်သွေးကြွမျိုးသားရေးဝါဒပြည်ပဆန့်ကျင်မျိုးသားရေးဝါဒဆိုပြီးတော့ပြောကြတယ်မဟုတ်လားဒီလိုသဘောပါပဲမြန်မာနဲ့အိန္ဒိယတို့မှာလည်းဖြစ်နေပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီလက်ထက် Ethnic Religious Nationalism လူမျိုးရေးဘာသာရေးအမျိုးသားရေးဝါဒကြီးထွားလာပါတယ်မြန်မာနိုင်ငံမှာလည်းမဘာသာလှုပ်ရှားမှုပေါ်လာသလိုရခိုင်အေအေလှုပ်ရှားမှုကလည်းဒီလိုပါပဲဗမာလူမျိုးတွေနဲ့စင်ပြိုင်ပေါ်ပေါက်လာတဲ့လူမျိုးရေးလှုပ်ရှားမှုတရက်ပါပဲ။ဗမာတွေဟာရခိုင်ကို1984-85မှာအောင်နိုင်ပြီးတော့မဟာမုနိရုပ်ပွားတော်ကိုမန္တလေးကိုလူယူသွားခဲ့ပါတယ်။ဒီဖြစ်ရပ်ကိုမမေ့ပျောက်ကြသေးပါဘူး။ဒါပေမဲ့ဗမာတွေကတော့ဒါကိုမဖော်ပြကြတော့ပါဘူး။မကြခင်တုန်းက The New Light of Myanmar အစိုးရသတင်းစာမှာရခိုင်အကြောင်းဆောင်းပါးတစ်ပုဒ်ဖတ်လိုက်ရပါတယ်။အဲ့ဒီမှာဗမာတွေရခိုင်ကိုအောင်မြင်သိမ့်ပိုက်တဲ့ကိစ္စတစ်ခုလုံးကိုလုံးဝဖော်ပြမထားပါဘူး။အင်္ဂလိပ်တွေအကြောင်းကိုတော့ပြောထားပါတယ်။ဒါမမှန်ပါဘူး။ရှမ်းကချင်ကရင်စတဲ့တိုင်းသားတွေရဲ့မျိုးသားရေးစိတ်ဓာတ်မှာဒါတွေရေးကြည့်ပါလေ
။တမိုင်းမှာအင်အားကြီးတဲ့လူမျိုးကအင်အားနည်းတဲ့လူမျိုးကိုအောင်နိုင်ခဲ့တယ်ရဲစဲစဲပြုမှုခဲ့တဲ့ဆိုရာတွေကိုအမှန်တိုင်းအခုမှပြန်လဲဖော်ထုတ်နေလို့ရောပြဿနာပြေလည်သွားလိမ့်မယ်။ပြည်ထောင်စုစိတ်ဓာတ်ရှင်သန်လာနိုင်စေရလို့ထင်ပါသလားအဲ့လိုပြောလို့
If you just say it then it doesn't solve anything. It clears the
ပြောရုံလောက်နဲ့တော့ဘယ်ပြဿနာကိုမှပြေလည်စေမှာမဟုတ်ပါဘူး။ပြောရမှာကတမိုင်းမှာဒီလိုအချက်လက်တွေရှိခဲ့တယ်လစ်လျူရှုထားလို့မရနိုင်ဘူးဒီအမှားတွေကိုပြန်ပြင်ကြရအောင်လို့ပြောရမှာပါပြန်ပြင်နိုင်မဲ့စနစ်တရလည်းလိုပါတယ်တိုင်းသားလူနည်းစုတို့အတွက် Federal အခွင့်အရေးတွေဖန်တီးပေးရမယ်ပြည်တော်စုထဲမှာဘယ်သူတပွေးတဲ့နေထိုင်နိုင်မှုအတွက်ဆိုလို့ရှိရင်အတိတ်ရဲ့အမှားတွေကိုအသိမှတ်ပြုပြီးတော့အပေါင်းလက္ခဏာဆောင်လာအောင်လုပ်သွားကြရမှာဖြစ်ပါတယ်
အဲ့ဖြစ်တွေကရာစုနှစ်နဲ့ချီပြီးတော့ကြာမြင့်ခဲ့ပြီဖြစ်ပါတယ်ပြန်ကောက်ရမှာဒီနောက်ကြမနေတော့ဘူးလားဆရာကြီး
It's not too late because it's going to keep coming up
အတိတ်တော့မကြပါဘူး ဒီစိတ်သက်တွေကကြီးထွားမြင့်မားလာနေပါတယ်။2019ခုနှစ်တုန်းကရခိုင်မျိုးသားနေ့မြောက်ဦးမြို့မှာအဒီယုံဖြစ်လို့လူဒါဇင်ဝက်လောက်တည်ဆုံးခဲ့ရတဲ့ဖျက်ကိုကြည့်ပါ။ဒီဖျက်မှာဘယ်ဘက်ကမှားတယ်ဘယ်သူမှတာဝန်ရှိတယ်ဆိုတာကျွန်တော်တော့မသိပါဘူး။ကျွန်တော်သိတာကတော့ဗမာကြီးစိုးမှုကိုစန့်ကျင်တဲ့ရခိုင်ကိုပိုင်အုပ်ချုပ်ခွင့်ကိုပြတ်တာတယ်ဆိုတာပါပဲ။ဒါရီယာအကျုံးဝင်နေတော့မှပဲ။ရုပ်စွာဆုံးရခိုင်ဗုဒ္ဓဘာသာတချို့ကဒီကိစ္စတွေကိုတိတ်ကိုအလေးထားနေတော့မှပဲ။ဒီစိတ်ဓာတ်တွေဟာသူတို့ရဲ့သားသမီးတွေစီကိုဆက်လက်ကူးဆက်သွားမှာပါ။ဆိုတော့ဒီသမိုင်းဖြစ်ရတွေဟာပိတ်ဟောင်းနွမ်းနောက်ကျနေခဲ့ပြီဆိုတာတော့မဟုတ်ပါဘူး။အထူးသတိထားကြင်တွေ့ရမယ့်ကိစ္စတွေဖြစ်နေတော့မှပဲ
။အခုမြန်မာနိုင်ငံမှာတပ်မတော်ရဲ့ဆောင်ပုဒ်တစ်ခုကပြည်ထောင်စုမပြိုကွဲရေးဖြစ်ပါတယ်။ဒီဆောင်ပုဒ်ကိုအတိုက်ခံရောတိုင်းရင်းသားအလုံးကပါသဘောတူလက်ခံကြပါတယ်။လက်တွေ့မှာတော့တိုင်းရင်းသားအရေးကိုဒီဆောင်ပုဒ်နဲ့အညီကြင်တွေ့နေတယ်လို့ဆရာကြီးသုံးသပ်မိပါသလား
။ No, it's been badly handled from the very beginning. After all,
ဆောင်ပုဒ်အစကတည်းကအမှားမှယဉ်ယဉ်ကြင်တွေ့လာခဲ့တာပါ။မူလတုန်းကပင်လုံမှာဖက်ဒရယ်အစိုးရတီထောင်မှုပြောခဲ့ကြပေမဲ့လည်းဥနုလက်ထက်မှာအရက်အသားအစိုးရဟာလည်းဖက်ဒရယ်အစိုးရမဟုတ်ခဲ့ပါဘူး။နာမည်သာပြည်ထောင်စုမြန်မာနိုင်ငံ Union of Burma ဖြစ်နေပေမဲ့ပြည်ထောင်စုအစ်စ်မှန်မဟုတ်ခဲ့ပါဘူး။ကျွန်တော်အများအားပြောခဲ့ဘူးသလိုပါပဲလွတ်လပ်ရေးရပြီးကတည်းကမြန်မာနိုင်ငံရဲ့အခြေခံပြဿနာဟာဒီမိုကရေစီမဟုတ်ပါဘူး။တိုင်းရင်းသားဆက်ဆံရေးသာဖြစ်ပါလေ။ဗမာတို့ကတော့ဒါဟာတင့်တော်မျှတတဲ့ဆက်ဆံရေးပဲလို့ယူဆကြပါလိမ့်မယ်။ဘာကိုမျှတတယ်လို့ထင်ကြတယ်ဆိုတော့ကျွန်တော်မသိပါဘူးကျွန်တော်တို့ပြင်ပကနေကြည့်တဲ့သူတွေအတွက်တော့ဒီလိုမျိုးစကြပါဘူးဒါကိုတနည်းနည်းနဲ့ပြေလည်အောင်လုပ်ရမှာပါဒေါက်တာဆန်းစုကြည်လည်းဒီကိစ္စဟာသူ့အတွက်ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့ပါတယ်ပြီးတော့သူဟာပင်လုံစိတ်ဓာတ်အစဉ်လာကိုသူ့ရဲ့ဖခင်စီကဆက်ခံရတဲ့သူပါဒါပေမဲ့အခုထိအလုပ်မဖြစ်သေးပါဘူးဒီကိစ္စကိုစစ်တပ်ကတန်လျာရှိနေပါတယ်ဒေါက်တာဆန်းစုကြည်ကိုသူတို့မယုံပါဘူးဆိုတော့တိုင်းသားတွေနဲ့ပြည်လဲမှုရရှိရေးဟာဘယ်ကိုမှခီးမပေါက်နိုင်ပဲဖြစ်နေပါလေအခုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မှုဖြစ်လာတဲ့ကိစ္စမှာပထမဆုံးလိုရမယ့်အဓိကအကြောင်းကလည်းဒေါန်ဆန်းစုကြည်သမရဖြစ်ရေးမဟုတ်ပါဘူးဖက်ဒရယ်စနစ်ကိုလက်တွေ့အကောင့်တွေဖော်ရေးတာဖြစ်ပါလေဒီထဲမှာအရေးကြီးတဲ့အချက်တစ်ခုအဖြစ်ကျွန်တော်စဉ်းစားမိတာကတော့ပြည်နယ်တိုင်းရင်းသားနယ်ပယ်တွေမှာအုပ်ချုပ်ရေးအကြီးအကဲကိုဒေသခံပြည်သူတွေကရွေးချယ်သူတွေကိုခန့်ထားရေးဖြစ်ပါလေဘိုးဆိုးအားကကြိုက်တဲ့လူကိုမခန့်နိုင်ပါဘူး
တချို့ကစုံစမ်းကြပါရဲဒီနေရာမှာဂျာဝင်စစ်စပ်ပေးမဲ့လူလိုအပ်တယ်အထူးသဖြင့်တရုတ်ကဝင်ရောက်ဖြန့်ဖြန့်ပြီးရင်ရနိုင်မယ်လို့ယူဆကြတာရှိပါတယ်ဆရာကြီးဘယ်လိုသဘောရပါလဲဖြစ်နိုင်ပါလား
I don't think that is sound first of all I think that the Burmese resent foreigners
ဒါကသိဖြစ်နိုင်တယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံခြားသားတွေရဲ့ဂျာဝင်ဆွတ်ဖွဲ့မှုတွေကိုလည်းမြန်မာတွေကမယုံလဲမယုံကြည်ကြပါဘူ
းဒါပေမဲ့တရုတ်ကလက်ရှိမှာမြန်မာနိုင်ငံကိုနိုင်ငံတကာမျက်မှောက်မှာကာကွယ်ပေးနေတဲ့အခါစီးပွားရေးအဖြစ်နဲ့ပဲအဓိကကျတဲ့နိုင်ငံတစ်ခုဖြစ်နေဆိုတော့တရုတ်နိုင်ငံရဲ့မြန်မာပေါ်ဩဇာထွန်းမှုကအတော်ကြီးမားနေတာဖြစ်ပါခဲ့
။ That is true at the moment. That's absolutely true. But we've seen in the past the Chinese leverage.
ဟုတ်ပါတယ်ခင်ဗျာဒါတော့မှန်ပါတယ်။လောစင်မှာလုံးဝမှန်ပါတယ်။ဒါပေမဲ့အတိတ်ကိုပြန်ကြည့်ရင်တရုတ်ဟာမြန်မာပေါ်ဖိအားသုံးတဲ့နေရာမှာမြန်မာဘက်ကခံစားချက်သဘောထားကိုဂယုမဆိုင်ပဲလောက်တက်ပါလေရေပွေအားဖြင့်နိုင်ငံသားတွေဟာမြန်မာတို့ရဲ့သဘောထားကိုနားလည်ခံစားခြင်းမရှိကြပါဘူးဆိုတော့တရုတ်ရဲ့အခန်းကဏ္ဍဟာမေကွန်းထုတ်စရာဖြစ်နေပါလေအမေရိကန်ရဲ့အခန်းကဏ္ဍဟာလည်းမေကွန်းထုတ်စရာပါပဲဒါပေမဲ့မြန်မာနိုင်ငံအနေနဲ့စကန်ဒီနေးဗီးယန်းနိုင်ငံတွေဒါမှမဟုတ်အမေရိကန်တရုတ်စတဲ့နိုင်ငံတွေရဲ့အကျန်းစီတိတ်ဆိတ်ပဲရယူသင့်တယ်လို့ထင်ပါတယ်ဒါပေမဲ့ဒီအကျန်းစီလောက်နဲ့တင်မရပါဘူးတကယ်လက်တွေ့ဖြစ်အောင်ဥပဒေတွေလောက်ရပြင်ရမှာလည်းဖြစ်ပါလေ
။အိန္ဒိယရောခင်ဗျာအိန္ဒိယဟာဆိုရင်လည်းပဲသူတို့တိုင်းပြည်မှာဒီလိုလူမျိုးစုပြဿနာတွေအများကြီးနဲ့ရင်ဆိုင်ကြရတယ်ပြဿနာဖြစ်အောင်ထိန်းနိုင်ကြတယ်။တစ်ဖက်မှာလည်းပဲမြန်မာနိုင်ငံမှာသူတို့ရဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုဆန္ဒတွေအများကြီးရှိနေတယ်ဆိုတော့သူတို့ရဲ့တိုင်းပြည်အတွေ့အကြုံပေါ်မြန်မာနိုင်ငံအတွက်အဆုံးချအကြံပေးတာမျိုးဝင်ရောက်ဆွေးနွေးတာမျိုးမလွတ်နိုင်ဘူးလားခင်ဗျာ
။ India I think has a very important interest as you just said.There are multi-modal.
ပြောသလိုပါပဲမြန်မာနိုင်ငံအတွင်းမှာအိန္ဒိယရဲ့အကျိုးစီးပွားဟာအင်တာမအရေးကြီးပါတယ်။ကရဒန်မြစ်နယ်ပတ်သက်တဲ့စီမံကိန်းဟာမဏိပူရာအာတန်နာဂဒေတာတွေလိုအိန္ဒိယအရှေ့မြောက်ပိုင်းဒေတာတွေတိတ်ကိုအရေးကြီးပါတယ်။ဒီဒေတာမှာအိန္ဒိယကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့၁၁ဖွဲ့လောက်ရှိနေပါတယ်။တချို့ကအိန္ဒိယမြန်မာနိုင်ငံမှာနေကြတဲ့လူမျိုးစုသဘုံတွေပါ။အိန္ဒိယဟာဒီဒေတာကိုငြင်းငြမ်းစေချင်တာတရုတ်ဩဇာကနေလွတ်မြောက်စေချင်တာပါ။ဆိုတော့အိန္ဒိယကတိတ်ဆိတ်ကူညီနိုင်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာ Hindu မျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနေပါတယ်။ဒါအိန္ဒိယအတွက်စိုးရင်စရာပါ။အိန္ဒိယမှာမွတ်စလင်ကတန်150လောက်ရှိပါတယ်။တိတ်အကဲဆက်တဲ့ကိစ္စပါ
။မြန်မာစီးရေးကိုပြန်ကြည့်မယ်ဆိုရင် the worst case scenario ပေါ့ဆရာကြီး။အဆိုးဝါးဆုံးဖြစ်နိုင်တဲ့အခြေအနေဘယ်လိုလို့ထင်ပါသလဲ။ AA ကအခုခါမှာဝါးကိုအားကြပြီးတော့ Confederation ယူရင်လည်းလို့ပြောလာပါတယ်။ဒါကိုကြံတဲ့တိုင်းရင်းသားတွေကလည်းပဲတိုက်တယ်လို့မပြောတော့မှသူတို့ဟာဘာမှဝေဖန်ခြင်းမပြုရဲနှုတ်ဆက်နေကြပါတယ်ဆိုတော့ဒီကိစ္စကျက်ပြန့်လာရင်ပြည်ထောင်စုပြိုကွဲရေးအထူးဥတည်သွားနိုင်တယ်လို့ဆရာကြီးယူဆပါသလား
Totally different because Rakhine is already a state of the
နင်းတော့ကွဲပြားပါတယ်ဘာကြောင့်လဲဆိုတော့ရခိုင်ကပြည်နယ်အဆင့်ရှိနေပြီးသားပါဝါကရှမ်းပြည်နယ်ရဲ့အစိတ်ပိုင်းတစ်ခုမြတာပဲဖြစ်ပါတယ်ဒါကိုဝါကတီးခြားပြည်နယ်လိုချင်နေတာပါဒါကိုရှမ်းကမကြိုက်ပါဘူး။ရခိုင်ကပြည်နယ်ရပြီးသားပါ။ရိုညာကိစ္စကတိကျပြဿနာပါ။ဒါပေမဲ့ AA အင်အားကြီးထွက်လာတာကတော့တိတ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါလေ။ဒါဟာဗမာတို့သဘောပေါက်နားလည်ရမယ့်ရခိုင်အမျိုးသားရေးစိတ်ဓာတ်ဖြစ်ပါလေ။တိမ်မွေ့တဲ့နီးနဲ့ကင်တွယ်တတ်ပါလေ။ဒါပေမဲ့စစ်တပ်ကဒီလိုတိမ်မွေ့တဲ့နီးနဲ့ကင်တွယ်လိုက်မယ်လို့ကျွန်တော်မယုံကြည်ပါဘူး။ရက်ဖက်ဆိုးကလည်းလောလောဆယ်မှဒီလိုလုပ်လိုက်မယ်လို့မထင်ပါဘူး။ဒီလိုလုပ်ဖို့ဆိုတာကလည်းချိန်ယူပြီးတော့ဘက်ဆောင်လုပ်ရမယ့်ကိစ္စပါ။ရှင်ထဲမှာပဲ AA တွေနည်းမြေတိမ့်ပိုက်မဲ့ကိစ္စစခန်းတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ကိစ္စဟာလည်းလက်ခံနိုင်စရာမရှိပါဘူးဒီထဲမှာရိုညာပြဿနာရှိနေတဲ့အတွက်လည်းအခြေအနေတွေကပိုပြီးတော့ရှုပ်ထွေးစေပါလေ
စိုးရင်ကြီးအကောင်းဆုံးလို့ထင်တဲ့ကိစ္စခုကိုကျွန်တော်မေ့ချင်ပါတယ်အစိုးရစစ်တပ်နဲ့ AA နဲ့တိုက်နေတာအပြင်ဒီကိစ္စဟာကျယ်ပြန့်လိုက်ပြီးတော့ဗမာနဲ့ရခိုင်လူထုချင်းကြားမှာအမုန်းပွားစရာဖြစ်လာလိမ့်မလားအဲ့လိုမဖြစ်လာအောင်ဘယ်လိုထိန်းသိမ်းရမလဲဆိုတဲ့ကိစ္စဖြစ်ပါတယ်ဆရာကြီးဘယ်လိုလုပ်နိုင်မလဲထင်ပါလဲ
You got to start out in the school system You got to start out educating I mean you don't stop there but you start
ပညာရေးကစပြီးတော့လောရမယ့်ကိစ္စဖြစ်ပါတယ်တန်းတူညီညာရေးစိတ်ဓာတ်ကိုဖန်တီးနိုင်တဲ့ပညာရေးဖြစ်ရပါလိမ့်မယ်ကျောင်းသင်ခန်းစာတွေကိုပြင်ရမယ်လက်တွေ့မှာလည်းဒီလိုဖြစ်အောင်လုပ်ပေးရပါလိမ့်မယ်လူတိုင်းနဲ့သက်ဆိုင်တဲ့ပြည်ထောင်စုနိုင်ငံဆိုတာလုပ်ရပါလိမ့်မယ်ဒီအမေရိကန်ပြည်ထောင်စုမှာလည်းရှိခဲ့ပါတယ်လူပြူတွေဟာလူမဲတွေထက်အခွင့်တူးရခဲ့တယ်။လက်တီနိုတွေထက်ပိုအကျိုးခံစားခွင့်ရှိခဲ့တယ်။အရင်တုန်းကဆိုလို့ရှိရင် Protestant တွေဟာ Roman Catholic တွေ၊ Jew တွေထက်အခွင့်တူးရခဲ့တယ်။ဒါတွေကိုတဖြည်းဖြည်းချင်းကျော်လွှားနိုင်ခဲ့တာပါ။အလားတူထပ်မဖြစ်အောင်လည်းအပြောင်းလဲတွေလုပ်ဖို့ကြိုးပမ်းခဲ့ရပါတယ်။မြန်မာနိုင်ငံမှာလည်းသူနီးသူဟန်နဲ့ဒီလိုလုပ်ရမှာဖြစ်ပါတယ်။ဒီလိုပြဿနာမျိုးကျော်လွှားနိုင်တဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကိုလည်းတိတ်တဆိတ်လေ့လာပြီးတော့နမူနာရေးသင့်ပါတယ်။
ကျဆန်သာစီစဉ်ထုတ်လင်းပေးနေတဲ့မြန်မာရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လင်းပေးပြီးအခုလိုကြာသာပတေးနေ့မနေ့ကမှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြတာပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သူယုံကြည်ရာအစီအစဉ်မှာတော့မနှင်းကြော်ဝေဘာကိုယုံကြည်တယ်လဲဆိုတာပြောပြထားပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားတာပါရှင
်မဘဝမှာတမိုးထားတဲ့အရာတွေကတော့ချစ်ချင်းမေတ္တာ၊ကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ချစ်ချင်းမေတ္တာရှိမှသာအမုန်းမပါဘဲနဲ့လူသားအချင်းချင်းတိခတ်နိုင်တယ်၊နားလည်နိုင်မှာပါ။အဲ့ဒါမှသာဘဝဟာပို့ပြီးတော့တရားလာမယ်လို့ကျွန်မထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်။နောက်တစ်ခုအရင်ကတော့ဘဝတိုးထွက်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ကျွန်မရဲ့အခြေခံယူဆချက်လေးပါ။နောက်ထပ်ကျွန်မစဉ်းစားမိတာတစ်ခုကတော့ကျမတို့ဖွဲ့စည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့အခွင့်အမ်းတွေမျိုးသမီးပညာရေးခွင့်အမ်းတွေရှိတဲ့လေကျမယုံကြည်မိပါတယ်အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်ကနေပြောလှုပ်ဆောင်နေပြီးမြန်မာပြည်အောက်ထင်းကြီးကတောင်းမထားတဲ့ဟိုတောင်းနေရဲ့ကလေးငယ်တွေအများကြီးရှိပါတယ်အဲ့တော့တောင်းမထားတဲ့မိသားတွေကိုအရေးယူရဲ့ဥပဒေလည်းမရှိသေးပါဘူးအဲ့တော့တောင်းမထားလို့ရှိရင်အရေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတယ်လို့ကျမမြင်ပါတယ်။နောက်ထပ်ကျမပြောချင်တာကတော့အချင်းဟာငွေဖြစ်ပါတယ်ပြီးတော့အချင်းဟာဘဝလည်းဖြစ်ပါတယ်။ဒါပေမဲ့ငွေကတော့ဘဝမဟုတ်ပါဘူး။ဒါပေမဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်။အဲတော့အထူးသဖြင့်ဆိုလို့ရှိရင်ဈေးနဲ့နေအများကြီးလူတွေကဒီအတိုးပေါ့နော်အတိုးကြောင့်မလို့ဒုက္ခရောက်ကြတာရှိတယ်ဒါပေမဲ့ဒီလူများပြည်သူကရိုးရိုးချင်းမင်းကြီးမကြံလို့လားမဟုတ်ပါဘူးဘာလို့လဲဆိုတော့သူတို့ဒုက္ခရောက်နေရတယ်ဆိုတာသူတို့ရဲ့စီမံခန့်ခွဲမှုမှာအခက်အခဲတွေရှိနေလို့ပါအဲ့တော့ ยังเนี่ยเนาะแผนนี้ก็นี่ปิ๊ดอ่ะอะญาติดูด้วยงูสุยงนี่มากอ่ะปะเนาะงูทุบเสร็จไปอีกเซนนี้ชื่อเนี่ยคือรู้สึกดาวแล้วตัวใหญ่เลยตะบี้ตีနိုင်เลยคือรู้สึกตัวเนี่ยบวชมาชื่อเนี่ยอักแค่เกยอยู่ปีวันเนี่ยตอนไหนเนี่ยลูกมาอยู่ที่ได้แล้วตะคู่จะมาเปล่าตินน่ะก็ยังคิดตรงอ่ะคือรู้สึกมารู้มีได้ละแท้ตรงอ่ะปะเนาะดีสู้อย่างวันนั้นเนี่ยลาจ๋าฮะ ชื่อจะตาน่ะชื่อตาเนี่ยหญิงใหญ่ลาจ๋าอยากให้ตาไปอะคู่เฉยมาแล้วตมารู้ดีมาชื่อเนี่ยวันนั้นเนี่ยลาจ๋าชื่องามผู้ตาเนี่ยหญิงใหญ่วงนี้เราไม่ชื่อจ๋าหรอกเออตัวนี้มาวันนั้นเนี่ยอึนแท้ซาซาซาซ้ําหมู่ก็เปล่าเหมือนสิรู้สิตัวเนี่ยวงนี้เมบ้าขึ้นหาเลยจ้างเนี่ยขึ้นเนี่ยตัวจ้างไม่รู้นี้เนี่ยนี้จะไหนหมู่สัวฮะตัวเนี่ยวงนี้ฮะลงหลอกแต่อนิทาแล้วขึ้นมาแล้วเปียตัวเนี่ยวงนี้เนี่ยตัว အစိုးရဖြည့်ရှင်းတဲ့အရာတခုလို့ကျွန်မမြင်ပါတယ်။အခြားပေါ့နော်အကိစ္စတွေအများကြီးရှိနေတဲ့အထက်မှာဒီနေထိုင်စရာနေရာတွေကိုစီစဉ်ပေးဖို့စီမံကိန်းတွေကိုရေးဆွဲတင်ပြီးကျွန်မမြင်ပါတယ်ရှင်။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA American တန်ရ2019ခုနှစ်ဟောကုလ8ရက်ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ခုမနက်ပိုင်းထုတ်လွှင့်ပေးနေတဲ့တနာ yı စာအစီအစဉ်အစဆုံးကိုမနက်8နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15133လိုင်းဒိုမီတာ25 kHz 11823လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ကြာသပတေးနေ့ညပိုင်းမှာတော့ကျမ်းမာရေးကန္တာဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းစွာစတဲ့သတင်းပတ်စင်ကန္တာတွေနှာစင်ကြရမှာပါရှင်။ဒီကနေ့မနက်ဖက်ဒေတာတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ဦးကျော်စံသားကပြောပြပေးပါဦးမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇနီးတဲ့မယ်လာနီယာထရမ့်တို့ဟာလွန်ခဲ့တဲ့လေးရက်ကစနပ်ပစ်ခံရသူတွေတယောက်ကူးစားနေတဲ့အိုဟိုင်ယိုနဲ့တက်ဆက်စ်ပြည်နယ်အစည်းအဝေးကိုတွေ့ရောက်ခဲ့ပါတယ်။ဒါပေမဲ့ပြက်ကတ်မှုဖြစ်ပေါ်ခဲ့တဲ့နေရာတွေဖြစ်ကြတဲ့ဒေတန်မြို့နဲ့အယ်ပါဆိုမြို့က Walmart ဆိုဆိုင်တို့တော့မတွေ့ခဲ့ပါဘူး။ပြက်ကတ်မှုတွေကြောင့်အဲ့ဒီနေရာမှာလူစုပေါင်း32ဦးသေဆုံးခဲ့ရတာပါ။စနတ်ထင်ချိုးရေးဥပဒေပြဋ္ဌာန်းဖို့တောင်းဆိုသူတွေဒေါ်နယ်ထရမ့်ကိုအဲ့ဒီနေရာမှာစုဝေးဆန္ဒပြခဲ့ကြတယ်လို့သူ့ကိုထောက်ခံသူတချို့လည်းပဲမြို့ပေါ်လမ်းကိုထွက်ခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယသံတမန်ကြီးကိုပါကစ္စတန်အစိုးရကမောင်းထုတ်လိုက်ပါတယ်။အငင်းဘွားကက်ရှမီးယားဒေသနဲ့ပတ်သက်ပြီးနိုင်ငံဆက်ဆံရေးရိုးရင်းပြပြလာနေချိန်တန်တမာဆက်ဆံရေးကုံတွယ်မှုဆက်ဆံရေးတွေကိုအဆင့်လျှော့ပြီးရဲ့နိုင်ပိုင်းအတွင်းမှာပဲအိန္ဒိယသံမကြီးကိုပါကစ္စတန်ကမောင်းထုတ်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံဆိုင်ရာပါကစ္စတန်သံမအဖြစ်ရွေးချယ်ထားသူကိုလည်းပဲဆီလွတ်တော့မှမဟုတ်ဘူးလို့အိန္ဒိယအစိုးရကိုအကြောင်းကြားထားပြီးဖြစ်ကြောင်းပါကစ္စတန်နိုင်ငံသားရဲ့ယုံကထုတ်ပြန်ကြေညာပါတယ်။တူရကီနဲ့အမေရိကန်နိုင်ငံတို့ဟာနိုင်ငံပူးတွဲကုကဲမဲ့လုံခြုံမှုနယ်မြေတစ်ခုထူထောင်ရေးသဘောတူညီမှုရရှိဖို့နှိစက်နေပြီဖြစ်ပါတယ်။နေရစွန့်ခေါ်ထွက်သွားခဲ့ရတဲ့ဆူရညီကိုတော်တွေအင်ပြန်လာနိုင်ရေးအတွက်ဒီငင်းချမ်းရေးစင်ကြံကအထောက်အကူပြုမှဖြစ်ဖို့ရည်ရွယ်တယ်လို့နိုင်ငံပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ဒီနယ်မြေအရွယ်အစားနဲ့ဘသူထိန်းချုပ်မယ်ဆိုရက်ကစားနဲ့ပတ်သက်ပြီးတော့နိုင်ငံသဘောတူညီမှုမရရှိခဲ့ကြတဲ့ကိစ္စကိုတော့အခုကြေညာချက်မှာဖော်ပြထားခြင်းမရှိပါဘူးခင်ဗျာ။
ကြာသပတေးနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံသားကြီးညာပေးသွားတာပါဒီမနက်ရဲ့အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရဲ့ရှင်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ် VOE တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.